Welcome to the Voice of America in Burmese.
Mingla nga jam ma khnya 2020 ပြည်နှစ်စက်တင်ဘာလ23ရက်ဗုဒ္ဓညဘက် VOA စီစဉ်တွေကို Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာကြီးအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်သိမ်းနဲ့နားလည်ပြောပြပါမယ်ကွယ်လွန်သူအမေရိကန်တရားဝန်ချုပ်တရားသူကြီး Ruth Bader Ginsburg နေရာမှာအစာထိုးခံထားမဲ့သူဘယ်သူဆိုတော့ကိုစနေနေ့မှာကြေညာဖို့စီစဉ်ထားတယ်လို့သမ္မတ Donald Trump ကပြောပါတယ်။ကြေညာချက်ကိုအင်ဂျီရောကနေထုတ်ပြန်သွားမယ်ဆိုတာသမ္မတ Trump က Twitter မှာအင်္ဂါနေ့ကရေးတာပါ။သူစဉ်းစားနေတဲ့ Conservative အယူဝါဒရှိသူအမျိုးသမီးတရားသူကြီး9ဦးရဲ့ကတဦးဖြစ်မယ်လို့သမ္မတ Trump ကအစောပိုင်းမှာပြောထားပါတယ်။သမ္မတရွေးကောက်ပွဲကျင်းပဖို့ကရက်40ကျော်လေးပဲလိုတော့တာကြောင့်ဒီရွေးကောက်ပွဲမှာဘယ်သူပဲအနိုင်ရသည်ဖြစ်စေနောက်သမရလက်ထက်ကြမှာတရားသူကြီးအမည်စင်းတင်သွင်းဖို့သမရထရမ့်ရဲ့ပြိုင်ဘက်ဖြစ်သူဒုတိယသမရဟောင်းဂျိုးဘိုင်ဒန်ကတောင်းဆိုထားပါတယ်။ဒါပေမဲ့လည်းတရားသူကြီးတွေကိုခန့်ထားဖို့အတည်ပြုပေးရတဲ့အထက်လွှတ်တော်မှာ Republican တွေကအမတ်နေရာအသာစီးရထားတာကိုအခွင့်ကောင်းယူပြီးတရားသူကြီးတွေခန့်ထားဖို့ပြင်နေကြတာပါ။ဒီတရားသူကြီးကိုသာအတည်ပြုခန့်ထားနိုင်မယ်ဆိုရင်သမရထရမ့်အနေနဲ့၃ရောင်းမြောက်တရားရုံးချုပ်တရားသူကြီးကိုရွေးချယ်ခန့်ထားနိုင်တာဖြစ်တယ်လို့တရားရုံးချုပ်မှာ conservative တရားသူကြီးအရေအတွက်က6ဦးထိဖြစ်သွားမှာပါ။ဒါကြောင့်လဲသမ္မတရွေးကောက်ပွဲမတိုင်ခင်တရားသူကြီးတွေခံထားမယ်ဆိုတာကိုဒီမိုကရက်တွေဘက်ကအတင်းအထန်ကန့်ကွက်နေတာပါ။ဒါပေမဲ့လည်းလက်ရှိမှာကအထက်လွှတ်တော်မှာဒီမိုကရက်တွေလူနည်းစုဖြစ်နေတာကြောင့်သူတို့ရဲ့ကန့်ကွက်မှုကအရာထင်မဲ့အလားအလာမရှိပါဘူး။ကွယ်လွန်သူအမေရိကန်တရားရုံးချုပ်တရားသူကြီး Ruth Bader Ginsburg ရဲ့ကျဉ်းကျဉ်ရှိတဲ့ရုပ်ကလပ်ကိုမိတ်ဆွေတွေနဲ့သူ့ကိုလေးစားသူတွေဒီကနေ့ကစပြီးနောက်ဆုံးအကြိမ်ဖြစ်ဂါရဝပြုနှုတ်ဆက်ခွင့်ရကြတော့မှာဖြစ်ပါတယ်။Ginsburg ရဲ့ရုပ်ကလပ်ကိုဒီကနေ့မနေ့ပိုင်းမှာတရားရုံးချုပ်အဆောက်အဦတွေက Great Hall မဟာခမ်းမကြီးတဲ့ကိုတည်ယူလာပြီးမိသားစုဝင်တွေနဲ့သူ့ရဲ့လူဖော်ကိုင်ဘက်တရားသူကြီးတွေပဲတက်ရောက်မဲ့တရားဂုဏ်ပြုနှုတ်ဆက်ပွဲတစ်ခုလုပ်မှာဖြစ်ပါတယ်။အဲဒီနောက်တရားရုံးချုပ်အဆောက်အဦရဲ့ရှေ့လေကလေးတွေပေါ်ရုပ်ကလပ်ကိုရှေ့ထားမှာဖြစ်ပြီးအများပြည်သူအနေနဲ့ကြာသပတေးနေ့အထိကြီးစုနှုတ်ဆက်ခွင့်ရကြပါမယ်။အဲ့ဒီနေရာဟာ1865ခုနှစ်ကသမ္မတအေဗရာဟင်လင်ကွန်လှုပ်ကြံခံရလို့ကွယ်လွန်သွားပြီးတဲ့နောက်သူ့ရဲ့ရုပ်ကလပ်ကိုထားဖို့တက်သားနဲ့ဆောက်လုပ်ခဲ့တဲ့နေရာဖြစ်ပါတယ်။တောက်ကြနေမှာတော့တရားဝန်ကြီးနဲ့တစ်ဖက်ချမ်းကအမေရိကန်လွှတ်တော်အဆောက်အဦတွေရုပ်ကလပ်ကိုရွှေ့မှာဖြစ်ပါတယ်။လွှတ်တော်အဆောက်အဦတွေကရုပ်ထုခန်းမ Statuary Hall မှာရုပ်ကလပ်ကိုထားမှာဖြစ်တာကြောင့်ဒီလိုဂုဏ်ပြုခံရတဲ့ပထမဆုံးအမျိုးသမီးဖြစ်ပါလိမ့်မယ်။Ginsburg ရဲ့ရုပ်ကျွင်းကိုနောက်သတင်းပတ်မှာအာလင်တန်နိုင်ငံတော်သင်္ချိုင်းမှာတကြိုမယ်လို့တရားရုံးချုပ်ရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။အဲဒီသင်္ချိုင်းဟာသမ္မတ John F. Kennedy နဲ့သူ့ရဲ့အကိုအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Robert Kennedy နဲ့ Edward Kennedy Heavyweight လက်ဝတ်ချန်ပီယံ Joe Louis တို့လိုအထင်ကြီးပုဂ္ဂိုလ်ကြီးတွေကိုမြေမြုပ်တကြိုတဲ့နေရာဖြစ်ပါတယ်။ဒီနှစ်ကုလသမဂ္ဂဖြစ်တွင်ညီလာခံအတွက်အင်္ဂါနေ့ကစပြီးကမ္ဘာ့ခေါင်းဆောင်တွေမိန့်ခွန်းပြောနေကြပြီဖြစ်ပြီးတော့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကိုကမ္ဘာ့အရေးအကြီးနိုင်ငံတွေကခေါင်းဆောင်တွေအဓိကပြောသွားကြပါတယ်။အမေရိကန်သမ္မတ Donald Trump ကတော့ virus အရေးတာမကတရုတ်နိုင်ငံကိုပါဝေဖန်ထိုးနှက်သွားပါတယ်
။ We will distribute a vaccine. We will defeat the virus. We will end the pandemic.
ကျွန်တော်တို့ကာဝယ်ဆေးကိုဖျက်ဆီးသွားမှာပါ။ virus ကိုနှိမ့်နှင်းမှာပါ။ဒီကာယောဂါကိုအဆုံးသတ်မှာပါ။အဲဒီနောက်အရင်ကမရှိဘူးသေးတဲ့ဒါယာဝပြောမှုပူပေါင်းဆောင်ရွက်မှုနဲ့ငင်းချမ်းတဲ့ခေတ်ကာလတစ်ခုကိုစတင်ကြမှာဖြစ်ပါတယ်။ဒီလိုတောက်ပတဲ့အနာဂတ်ရောက်အောင်သွားနေတာနဲ့အမျှကမ္ဘာကြီးမှာဒီကာယောဂါကိုစတင်ခဲ့တဲ့တရုတ်နိုင်ငံကိုလည်းတာဝန်ခံမှုရှိအောင်လုပ်ရမှာဖြစ်ပါတယ်လို့သမ္မတ Trump ကပြောသွားပါတယ်။ virus ပိုစတင်ခဲ့တယ်လို့ယူဆကြတဲ့တရုတ်နိုင်ငံကနေမင်းငွန်းပြောခဲ့တဲ့သမ္မတရှီကျင်းဖင်ကတော့ virus ကိုနှိမ့်နှင်းသွားမယ်လို့ခရီးပြုပြောဆိုပါတယ်။COVID-19 အရေးကုလသမဂ္ဂရဲ့လုပ်ငန်းတွေအတွက်ရန်ပုံငွေနောက်ထပ်ဒေါ်လာတန်90ထည့်ဝင်မယ်လို့သမ္မတရှီကကြေညာသွားသလိုကာကွယ်ဆေးထုတ်လို့ရေးတိုးတက်မှုရနေတယ်လို့လည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူတို့ထုတ်ထားတဲ့ COVID ကာကွယ်ဆေးကြောင်းထည့်ပြောသွားပြီးသူတို့ရဲ့အတွေ့အကြုံကိုနိုင်ငံတကာနဲ့မျှဝေသွားမှာဖြစ်တယ်လို့ကာကွယ်ဆေးဖြန့်ဖြူးရေးအပါအဝင်ဆက်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။ Sputnik V ဆိုတဲ့ COVID ကာကွယ်ဆေးကိုပြီးခဲ့တဲ့ဩဂုတ်လမှာရုရှားအစိုးရကအတည်ပြုခဲ့တဲ့အတွက်ကမ္ဘာမှာကာကွယ်ဆေးအတည်ပြုတဲ့ပထမဆုံးနိုင်ငံဖြစ်ပါတယ်။ဒါပေမဲ့လည်းအဲ့ဒီကာကွယ်ဆေးကိုအဆင့်3ဆန်းတက်မှုမလုပ်ခဲ့တာကြောင့်ဆေးရဲ့ဘေးရန်ကင်းမှုနဲ့ထိရောက်မှုအပေါ်နိုင်ငံတကာဆေးသီးပိုင်ပညာရှင်တွေကတန်လျာရှိကြပါတယ်။အမေရိကန်ဆိုရဗန္ဒာရေးအသုံးစရိတ်အတွက်ယာယီဥပဒေမူရန်တရက်ကိုအင်္ဂါနေ့ကအောက်လွှတ်တော်မှာပါတီကြီးနှစ်ရက်စလုံးရဲ့ထောက်ခံမှုနဲ့အတည်ပြုလိုက်တာကြောင့်အစိုးရလုပ်ငန်းတွေရဲ့ဆိုင်မဲ့အရေးရှောင်လန့်နေပါတယ်။အခုတည်ပြုလိုက်တဲ့ဗန္ဒာရေးဆိုင်ရာယာယီဥပဒေကြောင့်အစိုးရလုပ်ငန်းဌာနတွေဒီဇင်ဘာလအထိဆက်ပြီးလုပ်နိုင်ကြတော့မှာပါ။ နိုဝင်ဘာလသမ္မတရွေးကောက်ပွဲပြီးတဲ့အချိန်နောက်ပိုင်းလွှတ်တော်အစည်းအဝေးတွေကြတော့မှပဲနှစ်စဉ်အစိုးရအသုံးစည်းတဲ့ဥပဒေကိုအတည်ပြုရင်ပြုဒါမှမဟုတ်လေရွေးကောက်ပွဲနိုင်ပြီးတက်လာမယ်သမ္မတလက်ထက်အထိရွှေ့ထားဖို့ပဲဖြစ်ပါတယ်။နောက်ဆုံးမှရလိုက်တဲ့သဘောတူညီချက်အရစိုက်ပျိုးရေးဌာနအနေနဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးကာလမှာထောက်ပံ့ရေးတွေဆက်ပြီးပေးသွားနိုင်တော့မှာပါ။ဒီကြမ်းမုံငွေကိစ္စအောက်လူတော်ဥက္ကဋ္ဌနန်စီဘလူးစီကသဘောတူခဲ့ပြီးအပြန်အလှန်အပြင်ဆင်းရဲနွမ်းပါသူတွေကိုကိုရိုနာဗိုင်းရပ်စ်ကာယောဂါကာလအတွင်းစန္ဒယိကာအကူအညီပေးဖို့ရမုံငွေအစီအစဉ်ပါဝင်ခဲ့ပါတယ
်။ Beauty American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနေ့တွေမှာ highlight မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ဒီမှာနောက်လောပါသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါ။အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုနိုင်ရေးအတွက်တင်းကျပ်တဲ့စီမင်းစည်းကမ်းတွေချမှတ်ဖို့အမေရိကအစားအသောက်နဲ့ဆေးဝါးကုကရေးဌာန FDA ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။အကြံပြုတင်ပြထားတဲ့အဲ့ဒီအစီအမင်းတွေထဲမှာနောက်ဆုံးအဆင့်စမ်းသပ်ကာကွယ်ဆေးထိုးခံထားသူတွေကိုဆေးဝါးထုတ်လုပ်သူတွေဘက်ကအနီးကပ်ဆောင်ကြည့်ဖို့ပါဝင်ပါတယ်။ဆေးနှလုံးပါစမ်းသပ်ကာကွယ်ဆေးရဲ့ဒုတိယနဲ့နောက်ဆုံးအဆင့်ဆေးနှလုံးထိုးခံထားသူတွေကိုနှစ်လအထိဆောင်ကြည့်ကြမှာပါ။ဒါအပြင်ဆေးအာနိသင်မရှိတဲ့စမ်းသပ်ကာကွယ်ဆေးထိုးခံထားသူအနည်းဆုံးလူ၅ဦးကိုလည်းလေ့လာမှာဖြစ်ပါတယ်။COVID-19 ကာကွယ်ဆေးတွေကို Moderna နဲ့ Pfizer ဆေးကုမ္ပဏီတို့ခုကထုတ်လုပ်နေပြီးဒုတိယဆေးလုံးကိုကိုယ်သဘောနဲ့ဆေးတို့ခံမဲ့လူတွေနဲ့ဆန္ဒဖို့ပြင်ဆင်နေပါပြီ။စီမင်းသစ်တွေအရာ80ဆန္ဒနိုင်မယ်ဆိုရင်တော့နိုဝင်ဘာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲအပြီးမှာကာကွယ်ဆေးသစ်တွေထွက်ပေါ်လာနိုင်ခြင်းရှိပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးတွေအောက်တိုဘာသမဟုတ်ရွေးကောက်ပွဲနေ့မှာတောင်ထွက်ပေါ်လာနိုင်တယ်ဆိုပြီးသတင်းပတ်တွေနဲ့ချီပြောဆိုလာတာပါ။FDA နဲ့အတူသိပ္ပံနဲ့အစိုးရအေဂျင်စီတချို့ကသူတို့ထုတ်ပြန်ခဲ့တဲ့ကာယောဂါနဲ့ပတ်သက်တဲ့အစီရင်ခံစာတွေနဲ့လိုက်နာရမယ့်ညွှန်ကြားချက်တွေကိုတမနာထရမ့်ရဲ့ကာယောဂါအမြင်အတိုင်းပြောင်းလဲဖော်ပြနေတဲ့အတွက်ပြည်သူလူထုရဲ့ယုံကြည်မှုတွေကျဆင်းလာနေတာပါ။အမေရိကန်ပြည်နယ်20ထက်မနည်းမှာပိုကူးဆက်မှုမြင့်တက်လာနေပြီးတက္ကသိုလ်ကောလိပ်တွေနဲ့စာသင်ကျောင်းတွေပြောင်းဖွေရာကပိုကူးဆက်မှုတွေတစ်ခါပြန်တိုးလာနေတာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးခွန်ရသူတရှိန်ထိုးတက်လာတဲ့မြန်မာနိုင်ငံမှာဒီကနေ့ညနေ၄နာရီခွဲအစိုးရထုတ်ပြန်ချက်အရသေဆုံးသူ73ဦးထပ်တိုးတဲ့အတွက် COVID-19 ကြောင့်သေဆုံးသူစုစုပေါင်းက129ဦးရှိပါတယ်။ပိုးကူးခံထားသူကတော့6900ကျော်ရှိတယ်လို့လည်းဖော်ပြထားတာပါ။ပြီးခဲ့တဲ့တစ်ပတ်ကတည်းကဆိုင်ကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူအနည်းငယ်ကျဆင်းလာတဲ့အိန္ဒိယနိုင်ငံမှာတော့ဒီကနေ့ပိုးကူးသူ13000ရှိပြီးပိုးကူးခံရသူစုစုပေါင်း 5.6 တန်းကျော်သွားပါတယ်။ဒီကနေ့သေဆုံးသူ1085ဦးရှိတဲ့အတွက်သေဆုံးသူစုစုပေါင်းကလည်း9000ကျော်ပါတယ်။ပိုကူးခံရသူ 6.9 တန်းကျော်နဲ့ကမ္ဘာမှာပိုကူးသူအများဆုံးရှိတဲ့အမေရိကန်ပြည်ထောင်စုကိုသတင်းမှတ်တွေအတွင်းအိန္ဒိယကကျော်သွားလိမ့်မယ်ဆိုတဲ့ခန့်မှန်းမှုတွေလည်းရှိနေတာပါ။ဒါပေမဲ့လည်းအိန္ဒိယမှာပိုကူးသူ 9,000 ကျော်အထိစက်တင်ဘာ16ရက်မှာစံချိန်တင်ရောက်ခဲ့ပေမဲ့ပိုကူးအရေအတွက်ကတဖြည်းဖြည်းပြန်ကျလာတာပါ။အခြားအာရှနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ပိုကူးသူ 4,465 ဦးနဲ့တရက်အတွင်းစံချိန်တင်အများဆုံးရောက်လာပါတယ်။သေဆုံးသူကတော့နောက်ထပ် 142 ဦးလာပါတယ်။အင်ဒိုနီးရှားကျန်းမာရေးဝန်ကြီးဌာနရဲ့အဆိုအရအင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ပိုကူးခံရသူစုပေါင်း 95,388 ဦးရှိပြီးသေဆုံးသူစုစုပေါင်းက 9,989 ဦးရှိပါတယ်။အင်ဒိုနီးရှားဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာ COVID-19 ကြောင့်အလူသေဆုံးမှုအများဆုံးရှိတဲ့နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့ရှိရာတရုတ်နိုင်ငံရဲ့သမ္မတရှီကျင်းပင်ကကိုရိုနာကာယောဂါတပ်ဖြည့်ရေးအတွက်နိုင်ငံတကာပူးပေါင်းဆွဲဖို့အရေးကြီးသလိုအနာဂတ်မှာတစ်ကမ္ဘာလုံးရင်ဆိုင်ရနိုင်ခြင်းရှိတဲ့စိန်ခေါ်မှုကြီးတွေအတွက်လက်တွဲပြီးတော့ကြိုးတင်ပြင်ဆင်ဖို့အခွင့်အခါဖြစ်ပါတယ်လို့အင်္ဂါနေ့ကုလသမဂ္ဂထွေထွေညီလာခံမိန့်ခေါ်မှာထည့်သွင်းပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အကြီးကျယ်ထိခိုက်နှက်နာနေကြတဲ့စီးပွားရေးလုပ်ငန်းတွေနဲ့ပြည်သူပြည်သားတွေအတွက်အရေးပေါ်အကူအညီတွေထပ်ပေးမယ့်အစီအစဉ်တရားကိုမလေးရှားဝန်ကြီးချုပ်မဟီဒင်ယာစင်ကပို့ထုတ်နေမှာကြေညာလိုက်ပါတယ်။ဒီအရေးပေါ်အကူအညီအစီအစဉ်မှာအမေရိကန်ဒေါ်လာ 2.43 ဘီလီယံနဲ့ညီမျှတဲ့မလေးရှားရင်ဂစ် 30 ဘီလီယံသုံးစွဲမှာပါ။စီးပွားရေးလုပ်ငန်းငယ်လေးတွေနဲ့ဝန်ထမ်းလာစားတွေအတွက်အစိုးရထောက်ပံ့ငွေအစီအစဉ်အဖြစ်မလေးရှားရင်ဂစ် 9 ဘီလီယံကိုငွေသာအဖြစ်ပေးအပ်မယ်လို့ဝန်ကြီးချုပ်ယာစင်ကနိုင်ငံတော်ရုပ်သံမိန့်ခွန်းမှာပြောဆိုခဲ့တာပါ။အတိုက်ခံကောင်းဆောင်အန်ဝါအိဗရာဟင်ရဲ့စင်ငေါ်ချက်နဲ့ရင်ဆိုင်နေရတဲ့အချိန်မှာပဲဝန်ကြီးချုပ်ယာစင်ရဲ့ကြေညာချက်ထွက်ပေါ်လာတာပါအတိုက်ခံကောင်းဆောင်အိဗရာဟင်ကအစိုးရတည်တရဖွဲ့နိုင်လောက်အောင်လွှတ်တော်မှအမှန်နဲ့အများစုအခိုင်အမာရထားပြီလို့ပုတ်ထိုးနေမှာပြောဆိုထားတာဖြစ်ပါတယ် မြောက်ကိုရီးယားနိုင်ငံကစီးပြအခမ်းအနားတွေအတွက်အစမ်းလေ့ကျင့်တဲ့ကွင်းမှာတိုက်ချင်းပြဒုံးလက်နက်တွေတင်နိုင်လောက်အောင်ချီမာတဲ့ကားကြီးတစ်စင်းတွေ့ရတယ်လို့အမေရိကန်သုတေသနအဖွဲ့တစ်ခုကပြောပါတယ်။တပါတီစနစ်နဲ့အုပ်ချုပ်နေတဲ့မြောက်ကိုရီးယားရဲ့အာဏာရအလုပ်သမားပါတီတည်ထောင်မှု85နှစ်မြောက်နှစ်ပတ်လည်စီးပြအခမ်းအနားမှာဒုံးကျည်နည်းပညာတွေကိုချပြနိုင်ခြင်းရှိတဲ့နောက်ဆုံးသက်သေတစ်ခုလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံအကြောင်းအထူးဖော်ပြတဲ့ 38knot internet ဆာမျက်နှာမှာပြုံရမ်းမြို့တော်အပြင်ဖက်က Merriam စီးရီလေ့ကျင့်ကွင်းမှာဒုံးလက်နဲ့တင်နိုင်လောက်အောင်ကြီးတဲ့ကားတစ်စင်ကိုအင်ကာနိတ်ကရပ်ယူထားတဲ့ဂျူရူဓာတ်ပုံတွေမှာတွေ့ရတယ်လို့ဆိုထားပါတယ်။မြောက်ကိုရီးယားရဲ့အထက်ကစီးရီပြအခမ်းအနားတွေအတွက်ဒီနေရာမှာအစမ်းလေ့ကျင့်လေးရှိပါတယ်။ဂျူရူဓာတ်ပုံကတိတ်မထင်ရှားတဲ့အတွက်ဘလို့ကားမျိုးစားလဲဆိုတာအတိအကျမပြောနိုင်ပေမဲ့အရွယ်အစားနဲ့ပုံစံအရဒုံးလက်နဲ့ကြီးတွေတင်တဲ့ TEL ကားမျိုးစားဖြစ်ပုံရတယ်လို့လည်း internet ဆာမျက်နှာမှာအင်ကာနိတ်နောက်ပိုင်းကဖော်ပြထားတာပါ။အော်တိုဘာလ10ရက်နေ့မှာကျင်းပမယ်လို့ခန့်မှန်းရတဲ့စီးရီးပြချီတဲ့ပွဲအတွက်မြောက်ကိုရီးယားနိုင်ငံမှာသတင်းပတ်တွေနဲ့ချီကြိုတင်ပြင်ဆင်နေတာလည်းဖြစ်ပါတယ်။ကျွမ်းကျင်သူတို့ကတော့မြောက်ကိုရီးယားကလောင်စာခဲတုံးတိုက်ချင်းဖြစ် ICBM ဒုံးလက်နက်တွေချပြမယ်လို့ခန့်မှန်းနေတယ်လို့တချို့ကလည်းရင်းငုတ်တင်မောကနေပြစ်လွတ်နိုင်တဲ့ပဲ့ထိန်တပ်ဒုံးကြီးစနစ် SLBM ကိုအစမ်းပြစ်လွတ်ရင်းပြသနိုင်ခြင်းရှိတယ်လို့ခန့်မှန်းနေတာဖြစ်ပါတယ်။ဒီကနေ့ညအတွက်ထိတ်တဲ့ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်ရင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လင်းသွားမှာပ
ါလောင်မဲ့နိုဝင်ဘာလ10ရက်နေ့ကျင်းပဖို့ရှိတဲ့မြန်မာရွေးကောက်ပွဲဟာလွတ်လပ်မျှတမှုရှိနိုင်မှာမဟုတ်သလိုလူလူရဲ့ဆန္ဒကိုတိကျကျထင်ရှားနိုင်မှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကသတိပေးလိုက်ပါတယ်ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းခဲ့တဲ့ဒီအစည်းအဝေးပေါ်မှာမြန်မာနိုင်ငံနဲ့မြန်မာနိုင်ငံကိုထောက်ခံတဲ့နိုင်ငံတွေကတော့ကန့်ကွက်ခဲ့ကြပါတယ်လူခွင့်ကောင်စီကျင်းပရာဂျနီဗာကနေပြီးတော့လီဇာရှလိုင်းသတင်းပေးပို့ထားတာကိုကျွန်တော်တားညွှန်ဦးပြောပြပါမယ်။မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုမြန်မာအစိုးရကနေပြီးတော့ပြည်ဝင်ခွင့်မပေးခဲ့ပေမဲ့သူ့အနေနဲ့အဝေးကနေပဲစုံစမ်းစစ်ဆေးမှုတွေကိုဆက်ပြီးတော့လုပ်နိုင်ခဲ့တာပါ။လူခွင့်လှုပ်ရှားသူတွေမြန်မာရပ်ဖက်အဖွဲ့အစည်းကပုဂ္ဂိုလ်တွေနဲ့ယူကောက်ပွဲမတိုင်ခင်ရတဲ့အချက်လက်တွေအရယူကောက်ပွဲဟာယုံကြည်စိတ်ချစရာမရှိဘူးလို့ကုလသမဂ္ဂအထူးကိုယ်စားလှယ် Thomas Andrews ကပြောခဲ့ပါတယ်။
The results of an election cannot accurately reflect the will of the people when the right to vote is denied because of a person's race. ဘ
ူရီလူမျိုးစုလူမျိုးနွယ်ဒါမှမဟုတ်ဘာသာရေးအရမဲပေးခွင့်ပိတ်ပင်ခံရရင်တော့ဒီရွေးကောက်ပွဲရလဒ်ဟာလူတွေရဲ့ဆန္ဒကိုတိတိကျကျထင်ရှားနိုင်မှာမဟုတ်ပါဘူး။ရခိုင်ပြည်နယ်တွင်းကဖြစ်စီဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေကဖြစ်စီမဲပေးနိုင်ခွင့်ရှိတဲ့ရိုဟင်ဂျာသင်္ကန်းန်းမဲပေးခွင့်ရဖို့အစိုးရအနေနဲ့လူလာတဲ့ဒါမှမဟုတ်သူတို့မဲပေးခွင့်ရဖို့ပြင်ဆင်လှုပ်ဆောင်တဲ့ထောက်ထားပဲမတွေ့ရပါဘူ
းကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖြစ်လို့နေရစင်ပါပဲလက်နက်ကိုင်ပြိပခါတွေဖြစ်နေတဲ့အတောအတွင်းယူကော့ပွဲတရကျင်းပါမယ်ဆိုတာဟာကြီးမားတဲ့စင်ခေါ်မှုတရဖြစ်တယ်လို့လဲကုလသမဂ္ဂလူခွင့်ကူစလီအန်ဒရူးစ်ကပြောပါတယ်ကာယောဂါကြောင့်မလို့အသွာလာကန့်သတ်မှုတွေလှုပ်ထားတဲ့အပြင်အစိုးရရဲ့အင်တာနက်နဲ့လူမှုကွန်ရက်မီဒီယာတွေကိုပိတ်ဆို့ထားတာတွေကြောင့်လဲနိုင်ငံသားတွေအတွက်သတင်းအချက်အလက်တွေရဖို့ခက်ခဲစေတယ်လို့သူကပြောပါတယ်
On the other end of this spectrum is the danger that candidates and political parties will choose to use
bigotry. ဒီလိုဖြစ်နေတဲ့တခြားပြမှာကြုံရနိုင်တဲ့ Android ကတော့ကိုယ်စားလှယ်လောင်းတွေနိုင်ငံရေးပါတီတွေအနေနဲ့တယူတန်ပြောဆိုတာတွေအမုန်းစကားတွေကိုနိုင်ငံရေးလက်နက်တပ်ဖွဲ့သုံးလာနိုင်ပါတယ်။ဒီအစိတ်တွေဟာရွေးကောက်ပွဲကိုထိခိုက်စေဦးမှာမကအကြမ်းဖက်မှုတွေကိုပါလှုံ့ဆော်နိုင်တယ်ဆိုတာမြန်မာပြည်သူတွေသိကြပါတယ်။ဒါကြောင့်ဒီလိုမျိုးမီးလောင်ရလေပင်လုတ်တဲ့ပြောဆိုချက်တွေဟာစီယုံရေးပိုစတာတွေပေါ်မှာရောအင်တာနက်ပေါ်မှာပါမရှိတင်ပါဘူ
းအစိတ်တောက်ဖြစ်စီတဲ့ယူကော့ပွဲစီယုံရေးဆိုတဲ့နေရာမှာမြန်မာနိုင်ငံတွင်းကဒီရိုဟင်ဂျာမရှိဆိုတဲ့ယူကော့ပွဲစီယုံရေးဆိုင်ဖို့တခုကိုသူကပြပါတယ်အဲ့ဒီဓာတ်ပုံပြနေစင်မှာပဲမြန်မာဗင်နီဇွဲလာဘဲလာရုစ်နဲ့ကျူးဘားနိုင်ငံတို့ကတားဆီးကန့်ကွက်ပါတယ်ဒီလိုပုံမျိုးပြမယ်ဆိုရင်ကောင်စီအနေနဲ့ကြိုတင်ခွင့်ပြုချက်ရယူရမှာဖြစ်တယ်လို့ပဲဒါကမပြသင့်ဘူးဆိုပြီးတော့သူတို့ကန့်ကွက်ကြတာပါမြန်မာဆွေးရအနေနဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံပါဘူးလူခွေကောင်စီရဲ့သဘာပတိဖြစ်သူအဲလစ်ဘတ်တစ်ချီဖစ်ဘာဂါကတော့ဒီပုံပြသဖို့အတွက်တရားဝင်လူအချက်တွေနဲ့ပြည့်မိတယ်ဆိုပြီးပြောခဲ့ပါတယ
် We received this visual material 2 or 3 days ago
ဒီပုံကိုလွန်ခဲ့တဲ့နှစ်ရက်၃ရက်လောက်ခရဲကကျမတို့ရပါတယ်ဒါကိုပြတဲ့မတဲ့ညှိနှိုင်းပြီးတော့ပုံထဲမှာပါတဲ့လူပုဂ္ဂိုလ်ကိုမသိအောင်လို့မျက်နှာကွယ်ပြီးပြမယ်လို့သဘောတူခဲ့ကြပါတယ်ဒါကြောင့်မို့ဒီပုံကိုပြနိုင်တယ်ဆိုပြီးကျမတို့သဘောတူခဲ့ကြတာပါ
ဩစတြေးလျဂျပန်နဲ့ဥရောပနိုင်ငံတွေကတော့ဒီပုံအပြင်ဂျူရူဓာတ်ပုံအထောက်အထားတွေနဲ့အခြားဓာတ်ပုံတွေကိုပြနိုင်တဲ့ဆိုပြီးတော့ခြေတင်ကိုဖြစ်ခဲ့ကြတာပါ။အဲဒီနောက်ဒီပုံနဲ့အခြားပုံတွေကိုဆက်ပြီးတော့ပြတဲ့မပြတဲ့ဆိုတာကိုမဲခွဲခဲ့ရပါတယ်။မဲခွဲတဲ့နေရာမှာတော့အဲဒီဓာတ်ပုံနဲ့အခြားအထောက်အထားတွေကိုပြတာနိုင်တယ်ဆိုတဲ့မဲကအသာရပါတယ်။အဲဒီနောက်ပိုင်းကျတော့မှမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ကူစလေကသူ့ရဲ့တင်ပြမှုကိုဆက်ပြောခွင့်ရခဲ့ပါတယ်ခင်ဗျာ။ကျွန်တော်တားညစ်ဦးပါ။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကြောင့်ကူးစက်မှုတွေတိုးလာနေတာကြောင့်သွားလာလှုပ်ရှားမှုတွေတိုးမြင့်ကန့်သတ်လာတဲ့အတွက်ပြည်တွင်းထုတ်နေစဉ်သတင်းစာတော်တော်များများရန်နာထားရတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောက်ခံပါကရောဂါကြောင့်တည်ဆုံးမှုနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းတစ်ခုလုံးဤပါအင်ပြင်မထပ်ဖို့ဒီဘက်ထဲမှာပဲအမိန့်ထုတ်လိုက်တာကြောင့်လုပ်ငန်းတွေထိခိုက်လာတဲ့တည်းသတင်းမီဒီယာတွေလည်းပါဝင်လာပါတယ်ရန်ကုန်မြို့မှာပုံနှိပ်ထုတ်ဝင်နေတဲ့ပြည်တွင်းထုတ်နေစဉ်သတင်းစာတွေဖြစ်တဲ့70 The Voice မြန်မာတိုင်းစံတော်ချိန်စတဲ့သတင်းစာတွေလည်းဒီဒီဘက်ကစပြီးပုံနှိပ်ထုတ်ဝေတာတွေကိုယာယီရနာလိုက်ကြပါတယ်။သွားလာလှုပ်ရှားမှုတွေကန့်သတ်လိုက်တဲ့အတွက်လုပ်ငန်းတွေလည်းပတ်ဖို့မဖြစ်နိုင်တာကြောင့်ယာနာလိုက်ရတယ်လို့လည်း70သတင်းစာအေဒါချုပ်ကိုအမန်ကပြောပါတယ
်။အခုလက်ရှိလမ်းတွေပေါ်မှာလည်းကားတွေကနေသွားတယ်ပြောတယ်။ကားကြီးကရန်နေသွားတော့လက်ပွေတွေကကိုယ်စလေတွေစီကိုလာပြီးသတင်းစာကြားနေယူဖို့အခက်အခဲရှိနေတာအဲ့ဒါတပိုင်းပေါ့နော်ပြီးတော့နောက်တစ်ခုကသူကသတင်းစာကြားနေယူကိုယ်လေစီကယူပြီးရင်သူကလမ်းနေတဲ့ရက်ွက်တွေထဲကိုလိုက်ပို့ရမှာအဲ့မှာလည်းတချို့လမ်းနေတချို့ရက်ွက်တွေကဝင်လို့မရဘူးပြောတယ်အဲ့တော့သူကဟိုအဲ့တော့သတင်းစာကိုသူကယူဖို့ရင်ယူပြီးရင်ပြန်ရောင်းဖို့ရင်မှာအခက်အခဲရှိတယ်လို့ပြောတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီအိုက်ခန့်ချီရေးဘက်ကလည်းပြဿနာအရှုရှိရရဲ့အဓိကတော့နောက်ကျွန်တော်တို့မလုပ်ရရပေါ့နော်ဒီအမေမှာမီဒီယာကလုံးဝမပါဘူးဖြစ်နေတော့တကယ်လို့ तू ကအဲ့ဟာကိုမလိုက်နိုင်ဘူးဆိုရင် तू ကဟိုဥပဒေရရေးယူမယ်ဆိုရင်ဟာကျွန်တော်တို့ပုံမှာဒီဆက်လုပ်ဖို့ကနည်းနည်းလေးပါဖြစ်တာပေါ့နော်ဟိုဆက်လုပ်ဖို့မရေဘူးဖြစ်နေတာကျွန်တော်လက်ကြီးကျုံနေရတာ
မြန်မာနိုင်ငံမှာယူကဝယ်တွေကျင်းပဖို့2လတောင်မလိုတော့တဲ့အချိန်မှာပဲကက်ယောဂါနဲ့ကြုံနေရတဲ့ကြောင်းယောဂါကူးစက်မှုတားဆီးရေးကန့်သတ်ချက်တွေထုတ်ပြန်ထားတဲ့အတွက်သတင်းမီဒီယာလုပ်ငန်းတွေမှာထိခိုက်နေရတာပါသတင်းစာပုံတွေထုတ်ဝေတဲ့လုပ်ငန်းတွေရထားပြီးမဲ့အရေးကြီးတဲ့ကာလဖြစ်တာကြောင့်အွန်လိုင်းကနေလုပ်ငန်းတွေဆက်နိုင်အောင်ကြိုးပမ်းနေရတယ်လို့လည်း70သတင်းစာအေရီယာချုပ်ကိုအမန်ကပြောပါတယ်
။ဟုတ်နော်အဓိကစိတ်ကူးစရာကဒီကာလကကျွန်တော်တို့ကကယောဂါအစိုးဆုံးအခြေအနေတွေရောက်နေတယ်။ရေကောက်ပွဲရတယ်ကျွန်တော်တို့က150လောက်ပဲလိုတော့တယ်ဆိုတာဖြစ်နေတော့မြန်မာနိုင်ငံအတွက်ကလည်းတကယ်ကိုအရေးကြီးဆုံးအချိန်ဖြစ်နေတာ။အဲ့တော့ဝင်ငွေရမရှိပေမဲ့ကျွန်တော်တို့ကဒီကာလကရန်ရေးကြီးတဲ့ကာလဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အွန်လိုင်းအနေနဲ့ပေါ့နော်ကျွန်တော်တို့ရဲ့ Facebook နဲ့ကျွန်တော်တို့ရဲ့ website တွေကတော့ဒီနေ့ကျွန်တော်တို့ပုံမှန်လိုက်ပြီးတော့ရေးပြီးတော့ကျွန်တော်တင်ပြနေရတယ်။ဒါပေမဲ့ဝင်ငွေရှိတာဆိုတော့ဝင်ငွေကကျွန်တော်တို့ကဘာမှမရှိဘူး။ဝင်ငွေမရှိတာနဲ့အဲ့ဒီဒီနေ့တွေလိုက်တဲ့အတွက်ကြောင့်ကျွန်တော်တို့မှကုန်ကျစရိတ်ရှိတာဆိုတော့ကုန်ကျစရိတ်ကတော့ရှိရပေါ့။အဲ့တော့ဟိုရေးရှိဝင်လာကြာနေနားမေ့ဆိုတော့ကျွန်တော်တို့ဟိုဒရင်ဌာနအတွက်ကဝင်ငွေထိခိုက်တယ်လို့ပေါ့နော်။ဒီနောက်ဒီတူးချင်းအတွက်လည်းဝင်ငွေကျွန်တော်တို့ဟိုထိခိုက်လာနိုင်တယ်
ယောဂါကူးစက်မှုတွေအများဆုံးတွေ့နေရတဲ့ရန်ကုန်တိုင်းတွင်အိမ်ပြင်မထွက်ဖို့အမိန့်တုံ့ပြန်ထားပေမဲ့အများပြည်သူအခြေခံလိုအပ်ချက်အဖြစ်73စီဆေးဝါးရေသက်လုပ်ငန်းတွေကိုတော့လုပ်ကင်ခွင့်ပြုခဲ့ပါတယ်။မနေ့တုန်းကလည်းရေချောင်း၊လေချောင်းအကောက်ကွန်လုပ်ငန်းတွေနဲ့မိုဘိုင်းဖုန်းလိုင်းဝန်ဆောင်မှုလုပ်ငန်းတွေကိုထပ်မံပြင်ဆင်ဖြစ်ဆက်ခွင့်ပြုခဲ့တာပါ။ဒါပေမဲ့လည်းသတင်းမီဒီယာလုပ်ငန်းတွေမပါဝင်သေးတာကြောင့်ဖြစ်ဆက်ခွင့်ပြုဖို့တင်းမြထားတယ်လို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီတွဲဖက်တွင်ရေးမှူးတစ်ကွန်မြင့်ကျော်ကပြောပါရယ်အဆိုအပိုင်းသတင်းမီဒီယာတွေပုံမှန်တိုင်းလက်ပတ်နေပြီမဲ့ပုပ်ပလိကမီဒီယာတွေရဲ့အခန်းကဏ္ဍကလည်းအရေးပါတဲ့အတွက်လုပ်ငန်းတွေလက်ပတ်ခွင့်ရဖို့လိုတယ်လို့အခုလိုပြောပါရယ
်ပုပ်ပလိကမီဒီယာလွန်လနဲ့သတင်းမီဒီယာအားနေသွားနိုင်တယ်ပေါ့နော်ဟိုတကယ်လွတ်လပ်တဲ့မီဒီယာပုံကမီဒီယာဒါလည်းဟိုဖြစ်နေတဲ့အခြေအနေအလုံးရှိတော့မတူတဲ့ရှိတော့မတူတဲ့အမြင်မျိုးတူတဲ့အတန်တွေပေါ်ပြနေတာနိုင်ငံပိုင်မီဒီယာကတော့ဟိုတလန်းသွားနဲ့အစိုးရရဲ့ information ကိုပြန်ဖြန့်တာမျိုးဆိုတော့ဒီနိုင်ငံပိုင်မီဒီယာနဲ့တော့ဟိုဒီမိုကရေစီနိုင်ငံလို့ခေါ်ဆိုလို့မရဘူးပေါ့နော်ဟိုအားနေသွားရင်ဟိုဒီဒီမိုကရေစီတင်ကုမြောင်းရေးဒါတော့ဟိုတကယ်လို့ကြည့်ပြောရအောင်မဟုတ်ဘူးရေချိန်မှာတော့တော်ပြီးတော့ထိခိုက်စေမှာပေါ့နော
်လက်ရှိချိန်မှာနေစဉ်ထုတ်သတင်းစာမှာနိုင်ငံပိုင်ပါတီပိုင်နဲ့ပုပ်ပလိကပိုင်အားလုံးစုစုပေါင်း73ဆောင်ရှိပါတယ်မြန်မာနိုင်ငံမှာကိုဗစ်ကရောဂါစတင်ဖြစ်ပွားခဲ့တဲ့မလကနေ့ဧပြီလအထိနေစဉ်ထုတ်ပုပ်ပလိကသတင်းစာတွေဟာထုတ်ဝေရာတွေကိုတလအရာရနာခဲ့ရပူပါတယ်ခင်ဗျာကျွန်တော်ထောက်အောင်ခံပါ
ကိုဗစ်ကရောဂါအကျတဲကာလအတွင်းနိုင်ငံဝန်ထမ်းတွေအတွက်2လစာချင်းငွေထုတ်ပေးဖို့အစိုးရကပြင်ဆင်နေပေမဲ့ချင်းငွေထက်အထောက်အပံ့ရဖို့ပုံမျှော်လင့်နေသူတွေရှိနေတဲ့အကြောင်းကိုပြောပြပါမယ်ကျွန်မအင်တနာထွန်ပါကိုဗစ်ကရောဂါကြုံနေရချိန်မှာအစိုးရဝန်ထမ်းတွေအခက်အခဲပြည်လည်စေဖို့ရည်ရွယ်ပြီးတော့အစိုးရကအောက်တိုဘာလ1ရက်နေ့ကနေစပြီးလစာ2လစာကြိုတင်ထုတ်ပေးဖို့အစီအစဉ်နေပါတယ်ကျူတင်လစာတွေကိုတော့အတိုးမဲ့ချင်းငွေအဖြစ်ဆိုင်ငံ့ကာလ6လနဲ့ပြန်ဆက်ကာလ1နှစ်သတ်မှတ်ထားပါတယ်။မော်လမြိုင်တက္ကသိုလ်ယူပဝေဒဌာနကတိကဒေါက်တာထွန်းထွန်းနိုင်ကတော့အကြက်တဲကာလချင်းငွေထုတ်ပေးမဲ့အစီအစဉ်ကိုကြိုးဆိုတယ်လို့ပြောပါတယ
်။ဒါမျိုးကနာကေတောင်းကအဲ့လိုမျိုးချီးခဲ့ဘူးလေ။နာကေတောင်းကကျွန်တော်3လသာချီးရတာ။အဲ့ဒီအခုကတော့ဟိုဝ ုနန်းနေအကုန်လုံးဆိုတော့နှစ်လကကြီးအောင်တူဥပဒေမှာတော့အဲ့လိုကြီးမယ်ဆိုရင်၃လကြီးရအခုကတော့ဝန်နန်းတွေကတော့အစီအစီတော့အလောဝန်တာကျူတူကြတော့နှစ်လကအောက်တိုဘာတရနေ့မှာထုတ်ပြီးမှပြောတယ်အန်ဒူဘူလုံးကြီးတယ်ဒူဘူလုံးကြီးကအဲ့ဒါကကျွန်တော်တို့ပညာရေးတခုဝန်ကြီးဌာနမှာပါအောင်ကျွန်တော်တို့ကပတ်စံရှာတဲ့ဌာနကိုဖြစ်နေပတ်စံချုံးဌာနဆိုတော့ကျွန်တော်တို့ဒူဘူလုံးမပေးဘူးအဲ့ဒါကျွန်တော်တို့ကသူဆရာသမဂ္ဂတွေအဲ့ဒါကိုကျွန်တော်တို့ရဖို့ကျွန်တော်ကြိုးစားနေရပါတော့ဒါကခုကြည့်ရမရသေးဘူး
ဒါပေမဲ့လည်းချင်းဝေအဖြစ်ကြိုတင်လာစာထုတ်ပေးတာထက်လူမှုဖူလုံကြီးအဖြစ်ထောက်ပံ့တာမျိုးကိုမျှော်လင့်နေသူတွေလည်းရှိပါတယ်။မြမမီးထားဌာနအလုပ်သမားအဖွဲ့အစည်းကဦးဝင်းညွန့်ကတော့လူမှုဖူလုံကြီးထည့်ဝင်နေရတဲ့နိုင်ငံဝန်ထမ်းတွေအတွက်ခန်းစားခွင့်ရှိတယ်နဲ့လို့ပြောပါတယ်
။ဖြစ်တည်နာကတော့ကျွန်တော်တို့ဟိုပါပေါ့လူမှုဖူလုံကြီးကလုပ်ပေးရတင်နေဟာကိုလူမှုဖူလုံကြီးကကျွန်တော်ဘက်ကမလှည့်နိုင်ဘူး။အခုကလူမှုဖူလုံကကျွန်တဲ့ဒီဖော်မာတွေကလာတာမရတဲ့ဖော်မာတွေကိုဥစားပေးရတယ်ပေါ့နော်။ဥစားပေးရတော့ကျွန်တော်တို့ဒီဝန်ထမ်းကြီးကတော့လူမှုဖွယ်ရေးကြီးထွက်ဝင်ထားတယ်လူမှုဖွယ်ကဘာလို့မပြီးနိုင်ဖြစ်အဲနိုင်ငံတော်အနေနဲ့တကယ်တမ်းကလူမှုဖွယ်ရေးဌာနအနေနဲ့နိုင်ငံတော်အနေနဲ့ဆိုတာလူမှုဖွယ်ရေးဌာနကနိုင်ငံတော်လက်အောက်ပါလို့ပြောနိုင်ငံတော်အစိုးရလက်အောက်ပါကြာအဲတော့အဲ့ဒီဌာနအနေနဲ့ကတော့ဒီဖော်မာဖြစ်တဲ့ကျွန်တော်တို့စုဝဝန်ထမ်းတွေကိုပြန်တော့ကြည့်တင်တာပေါ့လေပြန်ကြည့်တာတော့အဲ့ဒီဟာကိုလည်းပတ်သက်လို့တော့ဘယ်မှာပြောကြရလဲဒါပေမဲ့နိုင်ငံဝန်ထမ်းတွေဖြစ်နေတဲ့အတွက်လာတာပြေးထားတဲ့နိုင်ငံတော်အစိုးရအနေနဲ့ပြေးတဲ့ဆက်လာတယ်ပတ်သက်လို့နိုင်ငံတော်အစိုးရကတော့ဒါမှ complete တိတ်ရှိဘူးပြန်ကြည့်ကြတော့
နိုင်ငံဝန်ထမ်းတွေကလူမှုဖူလုံကြီးထည့်ဝင်ထားပေမဲ့လာစာပုံမှန်ရနေတာကြောင့်လက်တလောအခြေအနေမှာထောက်ပံ့ကြေးပေးဖို့အစီအစဉ်မရှိသေးဘူးလို့အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကပြောပါရစေ။
တဲ့တာပါကွာသူတို့မှလည်းတချို့ဒီမဲ့တို့တော့နိုင်ငံဝန်ထမ်းတွေတော်တော်များများတော့ဒါပြောလာစာရနေတာလေနော်ဒီနိုင်ငံတော်ပြည်နဲ့လာစာရနေတာဖြစ်တဲ့ဒါလည်းဟိုပြောရင်တော့ဒီဘယ်လိုစဉ်းစားမလဲတော့မပြောတတ်ဘူးပေါ့နော်ဆိုရယ်နော
်ကိုဗစ်ကာလအတွင်းနိုင်ငံဝန်ထမ်းပေါင်းတပန်းကျော်အတွက်အတိုးမဲ့နှစ်လစာကြိုတင်ထုတ်ချေဖို့အကျပ်ဘီလီယံ950ကျော်ရထားတယ်လို့သမရာယုံပြောခွင့်ရဦးစောထေကပြောထားပါတယ်ရှင်ကျွန်မအိမ်တနာထွန်မရန်ကုန်မြို့ကနေတင်ပေးပို့တာဖြစ်ပါတယ်
ရန်ကုန်တိုင်းရဲ့စက်ရုံတွေကိုမနက်ဖြန်ကစပြီးသတင်းနှစ်ဖက်ကြားပိတ်ထားဖို့အစိုးရကစီစဉ်နေပေမဲ့လုပ်ငန်းတွေရန်သာထားတဲ့အချိန်မှာအလုပ်သမားတွေအတွက်လောကလာစာထောက်ပံ့ရေးဆွေးနွေးညှိနှိုင်းမှုတွေမှာအပြည့်မထွက်သေးတဲ့အကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထပ်ပါကာယယောဂကာလာအင်ပြင်းမထွက်ဖို့အမိန့်ထုတ်ထားတဲ့ရန်ကုန်တိုင်းတွင်14ရက်ကြာအလုံးမစင်းပဲနေရမယ့်အလုပ်သမားတွေအခြေခံလောကလာစာနှုံတာနဲ့ရာသင့်တယ်လို့အလုပ်သမားသမဂ္ဂတွေကအစိုးရနဲ့အလို့ရှင်သုံးပွင့်ဆိုင်အွန်လိုင်းအစည်းအဝေးမှာတင်ပြထားပါတယ်အစိုးရဘက်ကတော့သူတို့အနေနဲ့လူမှုဖူလုံကြီးတွေက40ရာခိုင်နှုန်းအတွက်တောင်းယူနိုင်တဲ့အပိုင်းကိုအလို့ရှင်နဲ့အလုပ်သမားတွေကိုတင်ပြထားရလို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးကောင်က VOE ကိုပြောပါတယ
်ဒါလည်းလူရှင်နေတဲ့တောင်းဝန်တိုင်းဒေသကြီးစိုးရနေတဲ့စက်ညှိနေတယ်လို့သိရတယ်ပေါ့နော်အဲ့တော့ဒီဘက်ကဒုစိုက်တာတော့ဒါလူမှုဖူလုံကြီး40ရာခိုင်နှုန်းကျုံးဝင်တဲ့အလုပ်သမားတွေတက်တော့ပေးဖို့ဆိုတာတော့ဒုလေဒါအတင်ပြဆောင်ရွက်ထားတာပေါ့ကွာနော်အလို့ရှင်ကကြတော့သူတို့ချင်းချင်းဒါသူတို့ညှိနှိုင်းမှုတင်ပါလေဘာလို့ဆိုတော့နော်အလို့ရှင်ကမြေတရခံထားတာပေါ့နော်ဒါဒီချိန်မှာတော့နည်းနည်းလေးဒါသူတို့ကလည်းခက်ခဲနေရှိတာပေါ့ကွာဘယ်လိုလဲတော့မပြောတတ်ဘူးပေါ့တို့ကလည်းနော်ဟိုအလို့ရှင်ကတော့ကြာ no က no pay တွေပါနေဆိုတဲ့ရှိတာ
အလို့ရှင်အများစုကတော့ကုန်ချောအမှားတွေရှိနေလို့စက်ရုံနှစ်ပတ်ပိတ်ထားရရဲ့အပေါ်သဘောမတူကြဘူးလို့ဆိုပါတယ်အလို့ရှင်တွေကလည်းလူမှုဖူလုံကြီးထက်ဝင်ငွေရဲ့60ရာခိုင်နှုန်းကိုအစိုးရကပေးတင်တယ်လို့ထောက်ပြနေရလဲရှိပါတယ်။အလို့သမားသမဂ္ဂတွေနဲ့အစိုးရအလို့ရှင်စက်တင်ဘာ17ရက်မှာပဲအွန်လိုင်းအစည်းအဝေးမှာနောက်ဆုံးတွေ့ဆုံထားကြတာပါ။ဒီနောက်ပိုင်းအလို့ယုံတွေပိတ်ပြီးလောကလာစာညှိနှိုင်းရေးအစိုးရဘက်ကစူးညွှေးဖို့ထပ်ပြီးကန့်လန့်လာတာမျိုးမရှိသေးကြောင်းလဲမြန်မာနိုင်ငံလုံးဆိုင်ရာအလို့သမားသမဂ္ဂများအဖွဲ့ချုပ်ကဒေါ်ခိုင်စာအောင်က VOE ကိုပြောပါတယ်။
သမဖို့လုံးရရနေနော်တချို့သုံးဖို့ရပြီးတော့ဒီ EU funding ပေါ့နော် EU ရမုံငွေရနေသုံးဖို့အလို့ရှင်ကလည်းဒါတချို့ကိုပံ့ပိုးဖို့ဆိုတာမျိုးကျွန်မတို့တင်ပြတာရှိပါတယ်အဲ20ရက်နေ့ကတော့ကျွန်တော်တို့အစည်းအဝေးရှိတယ်ဆိုပြီးဖိတ်ပါတယ်သို့တော်လည်းဒါဟိုနိုင်ဝဲအတွင်းမှာပြန်ပြီးတော့ cancel ဖြစ်သွားတယ်လို့အကြောင်းပြန်လာပါတယ်ဒါကြောင့်မလို့ကျွန်တော်တို့မှာဆွေးနွေးထားတာမရှိပါဘူးအဲ့တော့ဆွေးရပေါ်မှာပဲမူတည်တဲ့အဆုံးတော့အခုတော့လှုပ်ရှင်နေနဲ့ဆွေးနွေးကြတော့ကျွန်တော်တွေ့တယ်။သမဂ္ဂနဲ့တော့ဟိုပြန်ချိန်တာမရှိသေးပါဘူး
။အေယာဝတီတိုင်းပသိမ်မြို့နယ်ကစက်ရုံအလုပ်သမားတွေလည်းကိုဗစ်ရောဂါကူးစက်ခံရလို့ရန်ကုန်တိုင်းလိုပဲစက်ရုံတွေပိတ်တယ်လားဆိုတာတိုင်းအစိုးရကဒီနေ့အစည်းအဝေးလုပ်ခဲ့ရပါ။အလုပ်သမားတွေအရေးလှုပ်ရှားမှုအဖွဲ့အစည်းတွေကတော့
အလုံသမားရီလူမှုဖူလုံရေးအတွက်အစိုးရကရည်ရှိအစီအစဉ်တွေကိုစဉ်းစားဖို့လိုပြီးလို့လည်းသတိပေးနေရရရှိပါတယ်။လက်တလုံးမှာတော့ဥရောပသမဂ္ဂ EU ကတော့ကိုဗစ်ရောဂါကာလထိခိုက်သွားရဲမြန်မာအထည်ချုပ်လုပ်သား9သိန်းအတွက်အရေးပေါ်ရမုံငွေယူရို5သန်းမြန်မာကျပ်ငွေနဲ့ဆိုရင် 9.9 ဘီလီယံထောက်ပံ့ထားပြီးနောက်ထပ်ယူရိုငွေ5သန်းကိုထောက်ပံ့ဖို့လည်းကတိပြုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပ
ါ။ UN မြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VO ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွိတ်ဆုံမင်းညာခံတွေနဲ့အပတ်စဉ်ခန်းနာတွေကို TVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ကိုဗစ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတာကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြင်မထွက်ဖို့အမိန့်ထုတ်ထားပေမယ့်လူအချက်အရာထွက်ခွင့်ပြုတဲ့သူစီးရင်ကိုထပ်တိုးပေးလိုက်တဲ့အကြောင်းပြောပြပါမယ်။ရှင်မကတော့စုစုပါ။ခရီးသွားရဆိုရင်မရှိတဲ့အပြင်တခွဲတီပြူလူနာနဲ့ထိတွေ့မှုမရှိပဲရပိုင်းအတွင်းထပ်တိုးလူနာတစ်တွေများလာတဲ့ရန်ကုန်တိုင်းမှာမိမိနေအိမ်တွင်သာနေထိုင်အစီအစဉ်ချမှတ်ထားပြီးမဖြစ်မနေကိစ္စရပ်တွေကြောင့်အပြင်ထွက်ခွင့်ရသူစီးရင်ကိုထပ်တိုးပေးလိုက်ပါတယ်။အဲ့ဒီထဲမှာဗန်လုပ်ငန်းတွေနဲ့အခြေခံစားတောက်ကုန်ထုတ်လုပ်ငန်းအပါအဝင်ကယ်ဆယ်ရေးလေယာဉ်ပို့ဆောင်ရေးနဲ့ဆက်ဆက်လုပ်ကိုင်နေသူတွေအပြင်အောက်ခွန်ဝန်ဆောင်မှုလုပ်ငန်းနဲ့ဆက်သွယ်ရေးဝန်ဆောင်မှုပေးရတဲ့လုပ်ငန်းတွေမှာလုပ်ကိုင်နေသူတွေကိုအပြင်ထွက်ခွင့်ပြုလိုက်တာပါ။ရန်ကုန်တိုင်းတွင်ပိုးရိပ်လူနာဦးရေဟာ20ရက်နေတုန်းက900ကျော်အထိရှိခဲ့ပေမယ့်ဒီကနေ့မနက်ပိုင်းတွေ့ရှိပြီးချိန်အထိဆိုပိုးရိပ်လူနာဦးရေတဖြည်းဖြည်းကျဆင်းနေလို့လိုအပ်တဲ့လုပ်ငန်းတွေမှာဆောင်ရွက်နေသူတွေကိုထပ်တိုးခွင့်ပြုလိုက်တာဖြစ်တယ်လို့ဗဟုကူးစက်ရောဂါတိုက်ဖျက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOE ကိုပြောပါတယ်။ရောဂါကူးစက်မှုတွေနဲ့တည်ဆုံးသူတွေတိုးလာနေတာကြောင့်ရန်ကုန်ဝင်ထွက်သွားလာမှုတွေပိတ်ပင်နိုင်နေဆိုတဲ့သတင်းတွေထွက်နေပေမယ့်ဒီလိုလုပ်ဖို့အစီအစဉ်မရှိဘူးလို့လည်းပြောပါတယ
်။နောက်တောင်းလုပ်ဖို့အစီအစဉ်မရှိပါဘူး။နေ့စဉ်အတွက်မရှိမဖြစ်တဲ့ကိစ္စရက်တွေဒါတွေကိုလည်းထပ်ဖြည့်ပြီးတော့လိုအပ်တဲ့ကိစ္စရက်တွေပေါ့နော်ဟို rally flight မှာသွားရတဲ့ကုညီရမယ့်ကိစ္စရက်တွေဒါနဲ့ဆိုင်တဲ့ကိစ္စရက်တွေနောက်တစ်ခါကျတော့ဒီ mobile နဲ့ပတ်သက်တဲ့ကိစ္စရက်တွေမှာဆိုပြုတ်ပြင်းဆင်တဲ့ကိစ္စရက်တွေစသဖြင့်ဒါမျိုးတွေအသေးစိတ်တော့ပါပြီးဖြစ်သွားတ
ယ်။ကျမိုင်နဲ့အကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိပြည်ရင်းမှာတက်ခွဲတီပြူလူနာ6900ကျော်ရှိနေပြီးသေဆုံးသူကတော့129ရှိပါတယ်။ယောဂဘူကင်းစင်လို့ဆင်းရုံဆင်းဝင်ရသူကတော့1900ကျော်အထိရှိထားပြီးဖြစ်ပါတယ်။ဒီကနေ့တခွဲတီပြူလူနာထဲမှာမွေးကင်းစားအရွယ်ရှစ်ရက်သားကလေးငယ်တဦးပါဝင်လာပြီးဗကိုးကလေးဆင်းရုံမှာထားရှိပြီးကုသမှုပေးနေပါတယ်။ကလေးငယ်ဖြစ်သူဟာမိခင်စီကနေယောဂဘူကူးစက်ခံရတာဖြစ်ပြီးတော့မိခင်ဖြစ်သူကတော့သေဆုံးသွားပြီးဖြစ်တယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ်။ကျင်းရင်ကူးစက်ခံရသူတွေတဲ့ရသားကလေးငယ်ပါပါဝင်နေပြီးအိမ်နီးချင်းနိုင်ငံတွေမှာပါကယောဂကူးစက်နှုံတိုးနေတဲ့အခြေအနေဖြစ်လို့ချမှတ်ထားတဲ့စီးငင်းတွေကိုတိတိကျကျလိုက်နာကြဖို့ဒေါက်တာခင်ခင်ကြီးကသတိပေးထားပါတယ
်ဒီသူလူတို့အနေနဲ့ဒီယောဂကြောင့်အခုလက်ရှိမှာဆိုကဘာဝမှာယောဂကူးစက်သူက32သန်းခွဲဖြစ်ပြီးတော့သေဆုံးတဲ့သူက6,800ကျော်ဖြစ်ပါပြီတတန်းနီးနီးကတ်တော့မှဖြစ်ပါတယ်ဒါဟာစိုးရင်ရတဲ့အခြေအနေဖြစ်ပါတယ်ကမ္ဘာပေါ်မှာကြည့်လိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံပေါင်းနဲ့800ကျော်နိုင်ငံမှာသူယောဂပိုးတွေ့ရှိမှုက3,500တိုးလာပြီးတော့တည်ဆုံးမှုဟာဆိုလို့ရှိရင်2,500တိုးရှိနေလဲဆိုတာကိုတွေ့ရှိရမှာဖြစ်ပါတယ်ပြောချင်တာကတော့800ဟာဥရောပဒေသပြီးလို့ရှိရင်ဒုတိယထိခိုက်မှုအများဆုံးဖြစ်တယ်ဆိုတာကိုသိရှိစေချင်ပါတယ်ခုလက်ရှိလှုပ်ဆောင်ရမယ့်ကိစ္စရက်တွေကတော့ not stay home လုပ်ထားတဲ့ရန်ကုန်နဲ့ရခိုင်ပြည်နယ်ဆိုလို့ရှိရင်သူတို့ကစေရဟောင်းလိုက်ပါဆောင်ရွက်ဖို့ဖြစ်ပါတယ
်။အိမ်နီးချင်းနိုင်ငံတွေနဲ့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့အင်ဒိုနီးရှားနိုင်ငံတွေမှာကာယယောဂကြောင့်သေဆုံးသူအများဆုံးရှိနေပြီးပြည်သူတွေမပေါ်ဆဖို့ကိုထပ်ပြီးသတိပေးနေတာပါ။မဖြစ်မနေအပြင်သွားရတော့မယ်ဆိုရင်ပဇက်နဲ့နှကောင်းစီတက်ဆင်တာနဲ့လူစုလူဝေးကိုရှောင်ပြီးတအုပ်နဲ့တအုပ်၆ပေအကွာမှာရှိနေဖို့ကအခြေခံအကြဆုံးလိုက်နိုင်ရမယ့်အချက်တွေဖြစ်နေပြီးဒါတွေကိုတခြားဆောင်ရွက်မှသာကုသနှုံးကိုအမြင်များထိချုပ်နိုင်မှာဖြစ်တယ်လို့ကျမကြီးတာဝန်ရှိသူတွေကအကြံပြုထားပါတယ်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပို့နေတာပါရှင
်။စီရီသိမ့်မှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကဒေသခံရွာသားတွေကိုဖမ်းဆီးမှုတွေရှိနေပြီးလုံခြုံရေးစိုးရိမ်မှုကြောင့်နေရာဆုတ်ခွာတိမ်းချောင်နေရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါကျောက်တော်မြို့နယ်သရက်တပင်ရွာမှာဒေသခံရွာသားတွေကိုဒီနေ့မနေ့ပိုင်းမှာပဲဖမ်းဆီးခဲ့တဲ့အကြောင်းကိုတိုင်တွေ့မြင်ခဲ့သူတွေနဲ့ဒေသခံနှုတ်တော်ကိုယ်စားလှယ်တို့ကပြောပါတယ်ဒေသခံရွာသားကိုအောင်သိန်းကတော့ဖမ်းဆီးခံရတဲ့ရွာသား20လောက်ရှိတယ်လို့ပြောပါတယ်
ရဲ့ဒီမှာဒီကြောင်ဝင်လို့ရှိရအရသာ20လောက်ဖန်စီခင်တတ်ရတယ်ကျွန်တော်တရားတပင်ရောဟာလူလက်ပိုင်းနဲ့လူကြီးပိုင်းတွေပါကျွန်တော်တို့လည်းမပြောတတ်ပါဘူးသူတို့ကအရသာတွေပဲရဲတော်တွေမှာနေရဒါလုံးမဆိုတော့ကျွန်တော်လည်းမပြောတတ်ဘူ
းတမတော်စစ်ကြောင်းကတရားတပင်ကျမရေးစေခန်းရဲစခန်းနဲ့ကြောက်တလုံးရွာထဲမှာစခန်းချထားပြီးရွာသားတွေကိုဖန်စီထိန်းသိမ်းထားတယ်လို့လည်းပြောပါတယ်ဘာအကြောင်းပြချက်နဲ့ဖန်စီတာကိုမသိရပေမဲ့ဖန်စီမှုကြောင့်ဒေရခန့်လူငယ်တို့လုံချုံရေးစိုးရင်တာကြောင့်တင်းချောင်ခဲ့ကြတယ်လို့လည်းတရက်တပင်ရွာသားကိုအောင်သိန်းကပြောပါတယ်
။တတိယပိုင်းတွေကတော့ရွာထဲမှာရှိတယ်။ချို့လူငယ်ပိုင်းတွေကတော့လူငယ်ရွာသားတွေမှာကြောက်ပြီးတော့ခုံငယ်ရရှိတယ်။ဆိုရင်ဆိုင်ဆိုင်ပြီးတော့ဒီခုံငယ်ရတာပါ
။ကြောက်တော်မြို့နယ်မဲဆန္ဒနယ်ကအမျိုးသားလှုပ်တော်ကုစလေဦးမြင့်နိုင်ကလည်းတမတော်စိတ်ချမ်းကဒေရခန့်ရွာသား20ကျော်ကိုဖန်စီထားကြောင်းသတင်းရရှိထားတယ်လို့ပြောပါတယ်
။ကျောင်းကတော့နှစ်ဖက်သုံးဖက်လောက်ကဝင်လာတယ်တွေ့တဲ့လူရောဖန်ခေါ်တော့တဲ့တပေါ်ရှိပါတယ်။အခုထိတော့လက်တာတော့မရှိသေးဘူး21ယောက်တော့ပါလို့ရှင်းထားတာ
ကျောင်းဆရာသူအပါဝင်တရက်တပင်ကြေးဝါသားတွေဖန်စီခံရတဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတမတော်ပြောရေးဆိုခွင့်ရှိသူဘူဂျုတ်စွန်မင်းထွန်းကိုဆက်တွယ်မေးမြန်းရမှာတော့အကျိုးအကြောင်းမသိရသေးကြောင်းတုံ့ပြန်ထားပါရယ်။ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေရခိုင်လက်နက်ကန်အဖွဲ့တို့ကြားနှစ်နှစ်နီးပါးကြာလက်နက်ကန်ပြိပခါအတွင်းဒေသခံတွေစေဆုံးမှုတွေဖန်စီခံရမှုတွေမကြာခဏကြုံနေရတာပါ။လက်နက်ကန်ပြိပခါအတွင်းဥပဒေမဲ့ဖန်စီတာတပ်ဖြတ်တာပါဝင်အရသားတွေကိုပြစ်မှတ်ထားတဲ့လွတ်ရတဲ့ဟာစိတ်ရဆိုးမှုနဲ့လူသားထုပေါ်ကျူးလွန်တဲ့ရဆိုးမှုမြောက်နိုင်ကြောင်းလဲဒီလမှာကျင်းပခဲ့တဲ့လူခွေရေးကောင်စီစီဝေးမှာလူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီချဲဘတ်လက်ကနေသတိပေးထားပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတ
ယ် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှိမြတ်ရှာအခုဆက်လက်နားဆင်ကြမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်COVID-19 ကာယရောဂါကိုမြန်မာနိုင်ငံမှာနိုင်ငံရေးပါတီတွေနိုင်ငံရေးသမားတွေရွေးကောက်ပွဲမှာအနိုင်ရရှိရတဲ့အတွက်သူတို့နိုင်ငံရေးပါတီရဲ့နိုင်ငံရေးအကျိုးစီးပွားပုဂ္ဂိုလ်တူဦးချင်းရဲ့နိုင်ငံရေးအကျိုးစီးပွားအတွက်အဆုံးချနေကြသလားဆိုတာကိုသီဘောမျိုးနဲ့ပြည်သူ့တော်ကိုယ်စားလှယ်ဟောင်းနိုင်ငံရေးသုံးသပ်သူဦးရဲထွန်းနဲ့ဆွေးနွေးဆုံးသပ်ထားတာဖြစ်ပါတယ်ကျွန်တော်ကြော်စင်ပါပါရတော့ခင်ဗျာကျွန်တော်ဒီကနေ့ဆက်သွယ်ရတဲ့အကြောင်းရင်းကတော့မြန်မာနိုင်ငံမှာကိုဗစ်ကာယရောဂါကိုရွေးကောက်ပွဲအတွက်အထူးတတိပြုရင်နိုင်ငံရေးအတွက်အသုံးချမှုတွေရှိနေသလားဆိုတာကိုဆွေးနွေးကြတာဖြစ်ပါတယ်ကမ္ဘာနိုင်ငံတွေမှာကတော့နိုင်ငံချင်းချင်းကြားမှာလည်းပဲအသုံးချကြတယ်ပေါ့လေအထူးသဖြင့်တရုတ်နဲ့အမေရိကန်ကြားမှာဆိုရင်ဒီသာသာဒီကာယရောဂါကိုအသုံးချပြီးတိုက်ခတ်ကြတွေးရပါတယ်ထို့အတူပဲတချို့နိုင်ငံတွေမှာလည်းနိုင်ငံတွင်းမှာဘယ်သူကကင်တွယ်ပုံဘယ်လိုဖြစ်တယ်သာသဖြင့်အမျိုးမျိုးပြောကြရဲဆိုတော့မြန်မာနိုင်ငံမှာရောဒီကိုဗစ်ကာယရောဂါကိုနိုင်ငံရေးအကျိုးအမြတ်အတွက်အသုံးချမှုရှိမရှိဆိုတာကိုပထမဆုံးဘယ်သူပဲပါအသုံးချရဲဆိုတာမပြောခင်အကြံဉာဏ်လေးပြောပြပါခင်ဗျာကိုဗစ်ကာယရောဂါကိုအသုံးချမှုကလွတ်ကင်းရလားဆိုတာ
တမင်ရည်ရွယ်တာမဟုတ်တော့လေဒီကိုဗစ် -19 ကိစ္စနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုမကူးဆက်အောင်ကာကွယ်တာထိန်းချုပ်တာထောက်ပံ့ကူညီတာတွေပေးတာအဲ့ဒါတွေကရုပ်ောက်ပွဲနဲ့မီးလာတဲ့အချိန်မှာကွက်တိဖြစ်လာတဲ့အခါကျတော့ဟိုဘေးရနော်တခြားဒီအတိုက်ခံပါတီတွေကကြည့်မယ်ပြောမယ်ဆိုလို့ရှိရင်တော့အဲဒီကာယောဂါနှိမ်ရေးကိုနိုင်ငံရေးအရာရုပ်ောက်ပွဲအောင်နိုင်ရေးအရာအနာရပါတီကအသုံးချနေတယ်လို့ပြောကြရခြင်းကြရတော့ဖြစ်လာတာအမှန်ပါပဲ
ဟုတ်ကဲ့
တမင်လောက်တာမဟုတ်တာတခုပဲကျွန်တော်တို့ကဖြစ်သားကြရှိတာပေါ့လေ
ဟုတ်ကဲ့ဒါပေမဲ့သူရှိရာတိုက်ခံတွေကအဲ့လိုထင်စရာရှိပေမဲ့လည်းတကယ်မလုတ်သင်းတဲ့ဟာမျိုးကိုလုတ်တာဟောရှိပါလားဥပမာအချင်းတချို့ကပြောကြတယ်ရေကောက်ဝဲမကျင်းပသင်းတဲ့အချိန်ဖြစ်တယ်ဒါပေမဲ့သူတို့နိုင်ရင်ရှိရအတွက်ဇွတ်ကျင်းပမယ်ဆိုတာမျိုးလုတ်ခဲ့ရဆိုရင်တော့ဒါဟာပြောသင့်တဲ့ကစားဖြစ်လာရို့ဆိုရမှာပေါ့ဦးရထွန
်းအဲရေကောက်ဝဲကတော့တကယ်တမ်းကရွှေ့မယ်ဆိုရင်ကျွန်တော်ရွှေ့လို့ရတယ်ဒီဘာမှကျွန်တော်လွတ်တော်တက်တန်းသမရတက်တန်းတွေကိုမထိခိုက်ဖဲနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတက်ထမ်းချက်တွေနဲ့အညီရွှေ့မယ်ဆိုရင်အနည်းဆုံး ဒီတလားပေါ့နော်တလားချီနောက်ဆိုရတယ်တကယ်လို့လွတ်တော်တက်တန်းကိုကြော်ပြီးတော့ရွှေ့မယ်ဆိုရင်လည်းတမနာနဲ့အစိုးရအဖွဲ့ရဲ့တက်တန်း9နှစ်အတွင်းမှာထပ်ပြီးတော့နောက်ထပ်2လလောက်ထပ်ပြီးတော့2လ3လလောက်ထပ်ရွှေ့လို့ရသေးတယ်ဆိုတော့အဲ့ဒီအာဟိုမရွှေ့ပဲနဲ့ဒီရွေးကောက်ပွဲကော်မရှင်ကတင့်ခံနေပြီးတော့ကျွန်တော်တို့ဒီကြေညာထားတဲ့အတိုင်းဝင်ပါလား10ရက်နေမှာပဲရွေးကောက်ပွဲလုပ်မယ်လို့ပြောရလိုက်တာကတော့သူတို့ဒီအตาရနေတဲ့เนาะအနေထားကိုသူတို့ကပို့ပြီးတော့ပေးတောင်းဟိုဒီဒီရွေးကောက်ပွဲမရွှေ့တာလို့ပြောကြာဖြစ်လာတာပေါ့ဗျာ
ရွေးကောက်ပွဲအခုမရွှေ့ဘဲနဲ့ကျင်းပရင်သူတို့အตาရနိုင်တဲ့အခြေအနေကဘာကြောင့်ရှိနေပါလို့လဲကိုဗစ်ကြောင့်သွားလာခက်တယ်ဘာညာပြိပင်မှုတွေရှိနေတဲ့ခါမှာသူတို့ကိုထောက်ခံတဲ့လူတွေအတွက်လည်းပဲအခက်အခဲတွေ့မှာပဲသူတို့ကိုဆန့်ကျင်ပြီးမဲပေးတဲ့လူတွေအတွက်လည်းအခက်အခဲတွေ့မှာပဲဆိုတော့အကျိုးသက်မှုကဒဏ်လူမဖြစ်နိုင်ဘူးလား
ပြောမယ်ဆိုလို့ရှိရင်ဘယ်ပါတီကမှလူချင်းသွားပြီးတော့ချီးတွေ့တည်ယုံတဲ့ဥစ္စာလုံးလုံးမရတော့ဘူးဒါ NL ရောအားလုံးအတူပဲဆိုတော့အပေါ်ယံကြည့်မယ်ဆိုရင်ညီမြတဲ့အောင်ခင်ရတာပေါ့သို့တော်လည်းပဲဒီကာလအတွင်းမှာငွေကြေးထောက်ပံ့အကူအညီရတယ်အစိုးရအနေနဲ့လောက်တာတွေရှိမယ်နောက်တစ်ခုကလူမှုဟိုကွန်ရက်တွေအနေပြီးတော့ Facebook လို့ဟာမျိုးတွေအနေပြီးတော့ဆက်သွယ်ပြီးရုံးတဲ့အခါမှာဒီအချိန်မျိုးကစိတ်အထုံးလုပ်ထားတဲ့အချိန်မျိုးကအထီရောက်ဆုံးပဲဒုတိယအိမ်မနေကြတဲ့အခါကျတော့ဘယ်မှမထွက်ရမပြွရတဲ့အခါဒီ Facebook ပဲတုံးနေကြမှာ Social Media တွေပဲတုံးနေကြမှာဆိုတော့အဲ့ဒီမှာကလည်းကျွန်တော်အာဏာရပါတီရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကသူ့ရဲ့ popularity သူ့ရဲ့ဒီဒီ social လူမှုကွန်ရက်မှာဘယ်သူမှသူ့ကိုလိုက်ပြီးတော့မမိနိုင်ဘူးဒီချိန်မှာအဲသူတို့အတွက်ကအားအပါတုံးပဲကျန်တဲ့ပါတီတွေကလုပ်မယ်ဆိုရင်လည်းအခုမှစူးစမ်းရတယ်လို့ဖြစ်နေတယ်
ဟုတ်ကဲ့
နောက်ပြောမယ်ဆိုလို့ရှိရင်လည်းသူတို့ပြောတဲ့ဆိုတဲ့เนาะသုံးဆွဲတဲ့ Facebook သုံးဆွဲတဲ့ဟာတွေအတွက်လည်းရွေးကောက်ပွဲအသုံးစိတ်တွေမှာထည့်ရမယ်ဆိုတဲ့အခါကျတော့ဒါရီယာလည်းအကန့်အသတ်တစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်ကထင်တယ်။အဲတော့ပြောမယ်ဆိုရင်ခြုံပြောမယ်ဆိုရင်တော့အဲ့ဒီမှာကျွန်တော်အာဏာရပါတီကအများကြီးပါတယ်လို့ကျွန်တော်ပြောနိုင်တာပေါ့ဗျာ
။ဟုတ်ကဲ့။သူတို့တင်းခံနေရတဲ့အကြောင်းရင်းမှာသူတို့အစာရကျင်တဲ့ဆိုတဲ့ကိစ္စအပြင်ရွှေ့ဆိုင်လို့မဖြစ်နိုင်ဘူးဆိုတဲ့အခြေအနေများကျွန်တော်သူတို့ဘက်ကစဉ်းစားကြည့်မယ်ဆိုရင်စဉ်းစားစရာအကြောင်းတွေ့ပါလား။သူဘာကြောင့်မရွှေ့ဘူးလို့တင်းခတ်နေရတယ်လဲဆိုတဲ့ကိစ္စကို
အဲဘာကြောင့်မရွှေ့ဘူးဆိုတာကတော့ကျွန်တော်လည်းဒီနေ့ပတ်သက်လို့ဒီအချက်လက်တွေကိုကြည့်လိုက်တဲ့အခါမှာကျွန်တော်တို့ဒီမြန်မာနိုင်ငံမှာအခုလောလောဆယ်ပေါ်ဖြစ်နေတဲ့အချက်လက်တွေရတော့တနိုင်ငံလုံးအနေနဲ့ဖြစ်နေတဲ့တုံးသားတွေကကဘာမှာအဆိုးဆုံးဆိုတဲ့အနေထားမျိုးတော့မဟုတ်သေးဘူးအဲတခါအသက်သာဆုံးအ ਨੇ ဆုံးနိုင်ငံတွေထဲမှာဆိုတဲ့နယ်ပယ်ကနေပြောလဲအခုတော့နည်းနည်းကျော်လာပြီကျော်လာတဲ့အခါကျတော့ဟိုရက်ဆိုင်လိုက်လို့ရွှေဆိုင်လိုက်လို့ကျွန်တော်တို့ကထိမ့်ချုပ်သွားနိုင်တဲ့အနေအထားဖြစ်သွားပြီဆိုရင်တော့ကိစ္စမရှိဘူးရွှေ့လိုက်တာမှန်တယ်သို့တော်ရွှေ့လိုက်တဲ့အခါမှာနောက်ကြုံရမယ့်ကာလကအဲ့ဒီရုပ်တော့လုံမယ်လို့ကြေညာလိုက်တဲ့ကာလကအဆိုးဆုံးအခြေအနေမျိုးထိမ့်နိုင်သိမ့်မရအောက်ဘက်ဖြစ်နေတဲ့ကာလမျိုးဖြစ်နေရင်ပုံဆိုးမှာဒါကြောင့်မို့ပြောချင်တာကအာရွှေ့လိုက်လို့ကျွန်တော်တို့ကထိမ့်နိုင်မှာသေးကြရလားဆိုတဲ့ကိစ္စကကျွန်တော်အနေနဲ့တော့သိပြီးတော့ဒါမသေးကြဘူးလို့ကျွန်တော်ကတော့ယူဆတယ်။ဒါကြောင့်မို့လို့အဲဒီကိစ္စနဲ့ပတ်သက်လို့သူတို့ကအကင်ပြင်ညာထားတဲ့အတိုင်းလုပ်မယ်ဆိုပြီးတော့စဉ်းစားပုံနဲ့ရပါတယ
်။တတူရဲ့ရွေးကောက်ပွဲကိုဖွဲ့စည်းပုံရသတ်မှတ်ထားတဲ့အချိန်မှာမချင်းပါနိုင်ဘူးမြန်မာနိုင်ငံဖွဲ့စည်းပုံမှာပဲအချိန်ချင်းပါရမယ်ဆိုတာအတိအကျပြဋ္ဌာန်းထားချက်ရှိပါလားနေရနေစွဲနဲ့အဲ့တော့ကျွန်တော်မသိဘူးဒီအမေရိကန်မှာတော့ရှိတာပေါ့လေဘယ်နေ့ဘယ်ရက်ကျင်းပမယ်ဆိုတာကိုတကယ်လို့အဲ့လိုသတ်မှတ်ထားချက်များရှိနေလို့လားဆိုတာလည်းပဲကျွန်တော်စဉ်းစားမိပါတယ်ဥရထွန်းအဲ့ဒါကိုတွေးမိပါလားအဲ့ဒီဖွဲ့စည်းပုံကဘယ်လိုကန့်သတ်ထားတယ်တကယ်လို့အဲ့ဒီဟာကျွလွန်သွားရင်ဘယ်လိုပြန်လုပ်ရမယ်ဆိုတဲ့စီကံစီမီများရှိနေပါလားပြဋ္ဌာန်းချက်များ
ဟုတ်ကဲ့ဗျာအဲ့ဒီဟာနဲ့ပတ်သက်လို့လည်းကျွန်တော်တို့လေ့လာကြည့်တဲ့အခါမှာရွေးကောက်ပွဲကိုဘယ်နေ့ဘယ်ရက်လောက်ရမယ်ဆိုတဲ့အမေရိကန်မှာလို့သတ်မှတ်ထားချက်မျိုးအတိအကျမပါဘူးသူတို့ကဖွဲ့စည်းပုံအခြေခံဥပဒေပါလာကြတော့စစ်တော်ရဲ့တက်တန်းဟာစစ်တော်စပြီးတော့ခေါ်တဲ့ရက်ကနေပြီးတော့9နှစ်ဖြစ်ပြီဆိုတဲ့ဟာပါတယ်သမရရဲ့တက်တန်းအစိုးရဖွဲ့ရဲ့တက်တန်းမှာလည်းသမရကနေပြီးတော့ကျန်းသစ္စာချိန်ဆိုပြီးသမရတာဝန်ထမ်းဆောင်တဲ့အချိန်ကနေပြီးတော့9နှစ်ဖြစ်ပြီလို့ပြဋ္ဌာန်းထားတယ်ရွေးကောက်ပွဲတွေကိုအဲ့ဒီမတိုင်ခင်မှာအဘယ်အချိန်မှာပဲကျင်းပကျင်းပရတယ်ဆိုတဲ့အတိတ်ပဲအဲကျွန်တော်တို့ဒီပြီးခဲ့တဲ့အဲတွတ်တော်တွေတုန်းကဆိုလို့ရှိရင်နိုဝင်ဘာလမှာကျင်းပပြီမဲ့ di suatu tetangga ni pira ga Januari la tu beti yang ni pira kata jalan mah jenaru ceng nalalau dong jalan bodi soro biasa naga adi tetangga we jenaru cipi jo juga buaya adjust lulu jalan bodi si tu nangin lulu jalan soro aku sama thale nuri malaga ni biro adi mati ni mah jenaru lulu jalan sura tipe ba tu tu tegelu jenaru adi tu tu tetangga sama rata tetangga ni jo biro ที่ชีวาอุบลีอาตมาทารีแต่ด้านนี้จอวิโยช่วยเจเนสโฮยินโดชีกาอุบลีมาอะไรเนี่ยปัจจัยแต่ท่านทาเจมาชีเดียด้วยจอมลูจันโรอุบลีตะคุที่เราเยี่ยวกิจจาอุบลีตะคุจะท่านยาเลยเนี่ยลูจันโรว่าเราอยู่ชาบาร์เลยตอนนี้สุกามจะมีอะไรทุกเจเนสแต่เราดีมีความสั่งเลยมีเงินเนี่ยกิจจาอุยทองนี่เนี่ยดีแล้วไม่ยุ่งกับเป็นมาปฏิทุสุนคุกูจะอยู่รอดเราต้องสิบปุกละนี่เนี่ยรอดเรา
ชิมไปหมดอยู่เยอะสิว่าตลอดแล้วท่านจะเช่าเราก็เลยอ่ะจันว่าไม่ใจโน้กูหรอกที่สุดเลยในไงที่มาปารีในไงที่มาไม่รู้ดอกกูหรอกอาจจะรู้ชมยากแค่ไหนวะโอเคโอเคอ่ะกูรู้ลุลุลลัลลัดเดียวว่าชัวร์เราจันว่าปูวีโร่ตัวเจ้าลูกโอเคโอเคช่วงนั้นเกณฑ์เลยอยู่ท่าลูกวะ
โอเคจันว่าเลยอุ้ยช่วงอ่ะไอ้ลูกไม่ใจโน้กูปารีในไงที่มาเดียวมาหกดอกกูสูรุไม่ผิดหรอวะส่วนจันว่ากู
โอเคอันนั้นอ่ะปารีเอ
จะงบเยอะไปวิจัยเฉพาะสิ่งที่เราดีดีโควิดก็ยังเราต้องใช้อะไรอยู่มาตรวจอย่างนี้อันนี้ปาร์ตี้ก็โควิด19ก็ย้อนกลับจะลอยมาประมาณไหนมาเราต้องใช้ในเนี่ยชิ้นนี้ก็เนี่ยเดี๋ยวอันนี้ปาร์ตี้จะกระโดดมาเดียร์ย้ายยามเอชินิมิวบ่กูดูดีอ่ะใช่ไหมก็ตัวใช้ในมาละปูชูตัวมาละ ไอ้ทางก็ดีอ่ะได้คำปาดีเนี่ยสองจีนี่เลยเอชินี่อันนี้ท่าเตะก็แต่ก็ลูกบุษโซตัวเนี่ยที่มันเต็มมีอาชีพเดชเนาะแต่ก็ยุคก่อนเว้ยแม้จะที่องค์ยี่มาแต่ตัวเด็กก็เนาะยันเนี่ยกองตะคุบเช่นมาบ่เลยแต่ใครที่เนี่ยรู้ปารุมาพิเศษกิจการอะไรมาเว้นทั้งตัวอะไรอยู่อันเนี้ยตั้งแต่เมื่อไหร่นานอะไรมาเนี่ยดีโซย่าเนี่ยที่มันคันเว้ยมูอ่านเนี่ยจะดีบ่แต่ยุคท้าวปีอ่ะบีโร ชาบาดีเดียเล่าหลานในเนี่ยลูกเราจะเนาะเตรียมไว้เลยโอเคไอ้เราตามองยามเมียไม่มีคนดูการสุรุริยาก็เดี๋ยวสิสุยาเรปูบิอัติยองเล่าในแม่เชนก็สิว่าอย่าลาลูกว่าเบียชิมาบ่ยาเขาบาดีเดียเขาบาดีเดียแล้วตัวที่ได้การสุราเราโบอันนั้นยานายเล่าในนามเล่าในนาเราจะไปบ่ยาแล้วเราจะเนาะสุยาเล่าเดียดีอันนั้นยาบาดีเอช่วยเงี้ยอันนั้นจะดูท้าวปีอ่ะปีโด อะไรกันวีที่วิบ้ามาเราตรวจดาวเองบ่เลยอะไรโอ้โหเจ้าที่ที่ยาวๆดูเลยตัวบ้าเจ้าไหนบัวเลยดูได้เลยเจ้าทำมาเองเจ้าทำมาได้ยังดีวิบ้าได้แค่หัวแกมีดอกน้ำแกมใหญ่ไหนนะบ่เลยโอเค
ยูเอ็นยามาวายยูมีการจ้างในวิดีโอซีซั่นที่สมุนเนปัตเตโลอาจารย์เป็นวิเวนจีเนียร์วิโอวิโอการ์นีบิโอเนต่าเดลสังกันนามาลิตเชนเรลสังปาจีเนียร์นับเพื่อกู้ทุนจงมีอะไรเอ็กซิบิชั่นที่นายยังเชนเรลเนปัตเตโลกู้วายเทนียร์ยูซานจีดีกูยิ่งพูดร้ายยิ่งได้ส่วนน้องจะมารู้วิโอการ์สายตาบุเพิกขวารีน้องสายการในซาปูเมสุยวิโอเอเมริกันแต่ยามาวายซีซั่นนู้นเลยมูบิโอสายจิตาอัมเมชี่ยังอาเซงา แตงโมสารายจีสุพิโยสายตานันจามารีอีเมลพิบุเมสุยเพิ่มอีเซ็ตวิวเอ็นยูสต์คอมโฮยามาพิมาเบซามยาสิเซนสุพิโยยินไหมมารีเฟซบุ๊กต้องพิวเรตุเรนี่เนเลยจามารูดีนยามาพิกาเบซามยาสิเซนเปรซายเรตคามาเลยเฟซบุ๊กสามยานามาลาพิโยยินตานไหมมารีเนาะเฟซบุ๊กมาพิวเอ็นยามาไว้สามยานาพิเตพิวเอ็นเพิ่มอีเซ็ตนิวส์เรซามยานาโกตัวพิโยจามารูสิโกเมสเซจโปนายเดลมิโยแมทเชตุเรลาพิโยยินไหมมารี
ตอนนี้สิ่งที่ต้องเปลี่ยนจะเป็นผู้ล่าจามาริโกสังเมียนจูจูนิมาเอเซ่ยามานั้นยามากูฟินไนทีนยกับบุกุเซเป็นในมือเดียร์ที่นี่ที่นี่สัญญาณเดียร์มีอะไรหลานอีบีเทนชูกุดาวุกเข็คเรนนี่ทาร์คุกุอุติลานีราตุยมีเนียวาเล ยาบ้านด้วยมาอินเดียนั่งพิจารณาในกุศลเป็นมือจรวดล่าเจ้าเต็มใจมาเทนชูผู้เข้าเข็นนิทานคู่กูยาวชีตอนนี้มลาสุปีสวยบุญดีใจยาลาบะปัทมาลายนุ่งอาลูมิวสุยาธนารีเสยโยลุยนี่เนปุกลิกาลุงันนี่อาลุงวยายีไปเต็มบีคุ้มปลีเราทาวน์ลูกผู้ไต่ดูนี่เรตุเรศิตโล
complete lockdown လုပ်လိုက်ရင်ရရှိလာမယ့်အကျိုးကျေးဇူးထက်ဆိုရှုံးမှုတွေကပိုများနိုင်တယ်လို့ယူဆတာကြောင့် complete lockdown မလုပ်ဖို့တိုက်တွန်းနေတဲ့သူတွေကိုလည်းတွေ့မြင်နေရပါတယ်။လက်ရှိအချိန်မှာတော့သက်ဆိုင်ရာတာဝန်ရှိသူတွေက complete lockdown လုပ်ဖို့ကိုလှုံ့ဆော်မှုလားလားမတွေ့မြင်သေးဘူးလို့အထွေထွေယောဂအထူးကဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုခုလိုပြောပါတယ်
။ပထမအချိန်မှာတော့ဒီ complete lockdown ဆိုပြီးတော့ဒီလူတွေအားလုံးအပြင်မထွက်ရဘူးဆိုတာလေ။အဲဆရာအမြင်မှာတော့ဒီတကြံပိတ်ကာလာနဲ့တိုက်ဆိုင်သွားတဲ့အခါကျတော့เนาะတကြံကာလာနဲ့ပါဆက်ဆက်ပြီးတော့နှစ်ပတ်တွင်မှာဆေးရုံလုံးရုံနေပိတ်တယ်လူတွေလည်းအိမ်မှာပဲနေပြီးတော့ထွေထူးဒီဆေးရုံပြသမှုကိစ္စနေဈေးဝယ်ဖို့ကိစ္စလွယ်ပြီးဂျန်တဲ့ကိစ္စတွေเนาะအစိုးရရုံတွေရောအကုန်လုံးပိတ်ထားတယ်ဆိုတာဇာတ်လို့ကြားသိခဲ့ရတာပေါ့เนาะအဲ့တော့ဒီအခုလို့ဒုတိယတစ်ချိန်ဖြစ်လာတဲ့အခါမှာကျတော့ဒီလိုပဲအစိုးရဌာနတွေဆေးရုံလုံးရုံတွေကိုပိတ်သိမ်းမဲ့လာလာအခုချိန်ထိတော့တော်တန်ဆိုတာမကြရသေးဘူးပေါ့เนาะ
ပထမလိုင်းတော့ကကူးစက်မှုတွေရောကြတော့အောင်အောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တာဟာဘလို့အကြောင်းနေကြောင်းဖြစ်တယ်ဆိုတာကိုတိတိကျကျသက်သေမပြနိုင်ပေမဲ့ complete lockdown လုပ်နိုင်ခဲ့တာကတော့ထိရောက်တဲ့အကြောင်းတစ်ခုဖြစ်ပါဝင်ခဲ့တာပါ COVID-19 ကူးစက်မှုတွေရောကြအောင်ထိထိရောက်ရောက်ထောက်ကူပေးနိုင်ခဲ့တဲ့ complete lockdown လို့တာကိုအခုဒုတိယလိုင်းမှာထပ်မံလှုပ်ဆောင်ခြင်းမရှိတော့တာဟာဘာကြောင့်ဖြစ်နိုင်မှာလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျန်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ဆရာရဲ့အမြင်ကဘလို့လဲဆိုတော့နံပါတ်1ကတော့ဒီစောင့်နေရေးသွားလာလှုပ်ရှားတဲ့သူတွေเนาะဒီစောင်းနေအခက်အခဲရှိတဲ့သူတွေအခက်အခဲဖြစ်လာနိုင်မှာတစ်ချက်လို့ထင်တယ်နောက်တစ်ချက်ကဆရာတို့ဒီတခြားနိုင်ငံတွေမှာအဲ့လိုလော့ဒ်ဒေါင်းလုပ်ပြီးတဲ့အခါမှာဒီပူးစက်တဲ့လူဒဲသွားတယ်ဆိုပြီးတော့ပြန်ပြီးဖွင့်လိုက်တဲ့အချိန်မှာယောဂကူးစက်မှုတွေတဖန်ပြန်တက်လာတာတွေ့ရတယ်เนาะအဲ့ဒါဘာကိုဆိုလိုလဲဆိုတော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဒီပိုးကဒီနှစ်ပတ်လော့ဒ်ဒေါင်းလုပ်ုံနဲ့အပြီးပျောက်ွယ်သွားတာမျိုးမဟုတ်ဘူးလို့ပြောချင်တာဖွင့်တဲ့အချိန်မှာဒီပိုးဝင်ရောက်တဲ့လူတွေရှိတယ်ယောဂပူးခံစားရတဲ့လူတွေပြန်တွေ့လာတယ်ဒါကြောင့်မို့ဒီလိုcomplete lockdown လုံးချလိုက်တာဒီနောက်နှစ်ပတ်ကျော်ကာလအတွင်းမှာအကျိုးရှိခြင်းမရှိခြင်းကိုဆရာတို့ကထေချာပြောဖို့ခက်သေးတယ်လို့ဆရာအနေနဲ့တော့မြင်နေပေါ့နော
်အစိုးရဌာနတွေနဲ့ဆက်ယုံအလုံးယုံတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီး complete lockdown လုပ်တာမျိုးကိုမတည်ရပေမဲ့ကူးစက်ပြန့်ပေါင်းမှုများတဲ့နေရာတွေကိုတော့နေရာကွက်ပြီး lockdown လုပ်နေတာကိုတွေ့မြင်နေရပါတယ်နေရာကွက်ပြီး lockdown လုပ်တာတွေကရောရေရှည်မှာအကျိုးရှိနိုင်မှာသလားလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
တိုင်မှနေထိုင်တဲ့သူတူမှပိုးရှိတဲ့အခါမှာကြံတဲ့လူတွေကိုလည်းပိုးကူးဆက်နိုင်တဲ့အလားအလာရှိတဲ့အတွက်အဲ့ဒီအိမ်ကသူတွေကိုဘယ်မှအပြင်မထွက်စီပဲနဲ့အပြင်ကနေပဲဇာတ်ရပံပိုးကူညီမှုတွေဆောင်ရွက်တာတွေတွေ့ရပါတယ်ပေါ့နော်ဒီလိုလုပ်ခြင်းအပြင်လည်းဒီကူးဆက်မှုများတဲ့မြို့နယ်သို့မဟုတ်ဒီရက်ကွက်ကနေတခြားကိုပြန့်ပွားမှုမရှိအောင်ဒါတားဆီးတဲ့လုပ်ထုံးလုပ်နည်းတစ်ခုပဲဖြစ်တဲ့အတွက်ဒါကိုလည်းစနစ်တကျဆက်ပြီးတော့ဆောင်ရွက်သွားဖို့လိုတယ်လို့ဆရာအနေနဲ့မြင်ပါတယ်ပေါ့
လက်ရှိအချိန်ဒီမှာပထမလိုင်းတုန်းကလိုလုပ်ငန်းအားလုံးကိုယာယီရဆိုင်ပြီး complete lockdown လုပ်ဖို့မဖြစ်နိုင်သေးတာကြောင့်ပြည်သူလူထုအနေနဲ့ new normal ပုံစံကိုလူတိုင်းလိုက်နာနေထိုင်နိုင်အောင်ကြိုးစားဖို့လိုတယ်လို့ဒေါက်တာဦးမောင်ကျန်နိုင်ကအကြံပေးပါတယ
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာပိုးရှိတယ်ကိုယ်နဲ့တွေ့ဆုံတဲ့လူတိုင်းမှာခန္ဓာကိုယ်ထဲမှာပိုးရှိနေနိုင်တယ်လို့သဘောထားပြီးတော့သွားလာလှုပ်ရှားနေထိုင်စားတောက်တာကို new normal လို့ခေါ်တယ်ပေါ့နော်ဆိုလိုတာကကိုယ့်ရဲ့အိမ်ထဲမှာတောင်အပြင်သွားလာလှုပ်ရှားနေတဲ့သူရှိလို့ရှိရင်သူနဲ့ကိုယ်နဲ့ခက်ဝေးဝေးနေတယ်ပေါ့နော်ကဝေဝေနေတဲ့စားတော့တဲ့အခါဒီမှာလည်းဂယူဆိုင်ရမယ်ကိုယ့်ရဲ့အိမ်တွင်းမှာဒီလူများလက်နဲ့ထိတွေ့နေတဲ့နေရာတွေပိုးသတ်ဆေးနဲ့တတ်ပေးရမယ်เนาะတယောက်နဲ့တယောက်เนาะစကားပြောတဲ့အခါမှာသုံးမိကွာဝေးလေးကပိုပြောနိုင်ပိုကောင်းတယ်ပေါ့เนาะအခုဆရာပြောပြနေတာဒီကိုယ့်ရဲ့အိမ်တွင်းမှာလိုက်တာအမယ်ဟာပေါ့အိမ်ပြင်ထွက်ပြီဆိုရင်တော့ပိုပြီးရေးကြည့်လာတယ်ကိုယ့်အိမ်ကစထွက်ကလေးကကိုသည် mask လုံးလုံးချုံချုံတတ်ပြီးထွက်ရမယ်ထွက်ပြီးတဲ့အခါမှာလည်းဒီ mask ကိုเนาะစားစားစားတာရေတောက်တဲ့ကိစ္စကလွယ်ပြီးတော့တတ်နိုင်ရင်ကိုယ်စီမှာထောက်လျှောက်ဒီ mask ကိုတတ်ထားသင့်တယ်ပေါ့နော်အဲ့တော့အိမ်ကထွက်သွားတယ်လမ်းမှာလူနဲ့မျက်ကြည်ဆိုင်တွေ့မယ်ကို mask တတ်ထားတယ်သူလည်း mask တတ်ထားတယ်ဆိုသူစီကပိုးကူးစရာသိမ့်ရှိဘူးဈေးထဲရောက်သွားတယ်ဈေးရောက်တဲ့လူ mask တတ်ထားတယ်ဈေးဝယ်တဲ့လူ mask တတ်ထားတယ်သူတို့ချင်းချင်းစကားပြောပြီးတော့ဈေးဝယ်ကြမယ်သူတို့စီကကူးဖို့ရခိုင်လို့ short ချနိုင်တယ်ဘတ်စကားပေါ်ရောက်တယ်သူလည်း mask တတ်ထားမယ်ကိုလည်း mask တတ်ထားတယ်သူနဲ့ကိုနဲ့မျက်နှာချင်းနီးကပ်အောင်မနေဘဲနဲ့မျက်နှာလွှဲထားမယ်ဆိုရင်ကူးစက်မှုရာဂိုင်းတော့ short ချနိုင
်ဆက်ရုံအလို့ရုံတွေအစိုးရဌာနတွေနဲ့ပုဂ္ဂလိကလုပ်ငန်းတွေအားလုံးကိုယာယီပိတ်သိမ်းပြီးလူတွေအားလုံးအိမ်ထဲမှာနေကြရမယ့် complete lockdown လောက်တာမျိုးကိုလှုံ့ဆော်မှုအခြေအနေမရှိသေးတာကြောင့် new normal ပုံစံနဲ့ပြည်သူအားလုံးလိုင်းနာနေထိုင်သွားကြဖို့ဟာအလွန်အရေးကြီးနေတဲ့အကြောင်းသတင်းပေးပလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပါ
ဒီကတော့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကအခြေများပေးတော့မှာဖြစ်ပါတယ
်။မ
တော့ကွာကလပ်ချန်ပီယံများဖလားဘောလုံးပွဲကိုဖြစ်ဆိုင်လိုက်ပါပြီ။ဒါရက်ကူးဆက်မှုတွေကြောင့်အခုနေ့ကျင်းပမဲ့ FIFA ကမ္ဘာကလပ်ချန်ပီယံများဖလားပွဲကိုဖြစ်ဆိုင်လိုက်တာဖြစ်တယ်ဆိုပြီးတော့ FIFA ကမ္ဘာဘောလုံးပွဲချုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကပြီးခဲ့တဲ့တောက်ချာနေ့ကပြောပါရယ်
။ Yes, well, first on the Club World Cup, obviously, we will have to the current one, the one of
ပထမဆုံးအနေနဲ့တော့ခုနေ့ကျင်းပအစီအစဉ်ထားတဲ့ကမ္ဘာကလပ်ချန်ပီယံဖလားဘောလုံးပွဲကိုကျွန်တော်တို့အနေနဲ့ရွှေ့ဆန်းရပါမယ်။ဘာဖြစ်လို့လဲဆိုတော့တိုက်လိုက်ကျင်းပနေတဲ့ပြိုင်ပွဲတွေကဒီကျင်းပမှာပြီးနိုင်မှာမဟုတ်လို့ပါ။ကျွန်တော်တို့ကစားနိုင်မလား။နောက်ဘယ်တော့ကစားနိုင်မလဲဆိုတာကိုကြည့်ရမှာပါ။ဒီပွဲကအရေးကြီးတဲ့ဆိုပေမဲ့ဘဝမှာတခြားအရေးကြီးတာတွေလည်းအများကြီးပါ။တကယ်လို့ကစားဖို့ဖြစ်နိုင်ရင်ကစားမယ်။မဖြစ်နိုင်ရင်တော့တခြား need တခုရှာမှာပေါ့
။ဒီနေ့ပြိုင်ပွဲကိုလည်းမနစ်ကလိုပဲကာတာနိုင်ငံမှာကျင်းပဖို့စီစဉ်ထားတာပါ။ဒီကကွာကလပ်ချန်ပီယံဖလားဘောလုံးပွဲကိုရွှေ့ဆိုင်းလိုက်ပေမဲ့လည်း2022ကွာဖလားကတော့ဘေးရန်ရဲ့ကင်းကင်းနဲ့ကျင်းပနိုင်မှာပါဆိုပြီးတော့အင်ဗန်တီနိုကပြောလိုက်ပါတယ်ယောဘကဘောလုံးသတင်းတွေမှာတော့ပရီးမီးယားလိဂ်မှာဒီကဘောလုံးသမားအပြောင်းအရွှေ့အတော်လေးကိုလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်ဒီမှာနာမည်ကြီးလည်းပါပြီးခေဆုံးကလို့ပြောရမှာကတော့တော်တမ်ဟော့စပါကဂါရက်ဘေးကို Real Madrid အသင်းစီကနေအငှားစာချုပ်နဲ့ခေါ်လိုက်တာပါသူ့ရဲ့အသင်းဟောင်းတော်တမ်ကိုပြောင်းလာတာနဲ့ပတ်သက်ပြီးဘေးက
Thanks it's nice to be back yeah such a special club to me it's where I made my name and what an amazing club
ဒီပြောင်းလာတဲ့အတွက်ဝမ်းသာပါတယ် Spurs အသင်းဟာကျွန်တော်ဘဝမှာအရေးပါတဲ့အသင်းဖြစ်ပြီးတော့ဒီမှာပဲကျွန်တော်နာမည်ရလာခဲ့တာပါတကယ်ထူးခြားတဲ့အသင်းပရိသတ်တွေကလည်းအမကန်းပါပြန်လာရတဲ့အတွက်အရင်ပြောပြီးတော့ပွဲအတွက်ကြက်ခိုင်မှုပြန်ရနိုင်လိမ့်မယ်လို့မျှော်လင့်ပြီးအသင်းအတွက်ဆုတွေရအောင်ကူညီနိုင်ဖို့မျှော်လင့်ပြီးတော့ရဖို့လည်းမျှော်လင့်ပါတယ
်စပါစနီပြမော်ရီညိုကတော့ဘေးလေးဟာကြက်ခိုင်မှုပြည့်ရင်ကမ္ဘာအကောင်းဆုံးတွေကတယောက်ဖြစ်ပြီးတော့အသင်းကိုပြန်လာရတဲ့အတွက်လည်းစိတ်သက်သက်ကြွနေတယ်ဆိုပြီးတော့ပြောပါတယ
် I don't know when Gareth can be back the only thing that I know is that the motivation
ပဲလီပဲရောပြန်ကစားနိုင်မယ်ဆိုတာမသိပါဘူးအခုအချိန်မှာကျွန်တော်သိတာကတော့သူချစ်တဲ့သူ့အသင်းအောင်ကိုပြန်လာရတဲ့အတွက်စိတ်သက်သက်ကြွနေပြီးတော့အံပြောနေပါတယ်ဒီလိုဆိုတော့သူ့အနေနဲ့မြန်မြန်ပြန်ကောင်းလာနိုင်ပါတယ်ကျွန်တော်တို့ကလည်းသူအမြန်ဆုံးပြန်ကစားနိုင်အောင်အရင်လိုကမ္ဘာအကောင်းဆုံးတွေထဲကတယောက်ပြန်ဖြစ်လာအောင်ကူညီချင်ပါတယ်ဒါရမရှိပဲကြံ့ခိုင်မှုပြည့်နေရင်သူကကမ္ဘာအကောင်းဆုံးတွေထဲကတယောက်ပ
ါစွာသတဲ့ဟာဘေးလ်နဲ့အတူစပိန်နောက်ခံလူဆာဂျီယိုရေဂူလွန်ကိုလည်းရယ်မက်ဒရစ်အသင်းကနေပေါင်28တန်းနဲ့ခေါ်လိုက်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်ပါတယ်။အပြောင်းအရွှေ့ဈေးကွက်မှာအစောပိုင်းကငြိမ်နေတဲ့ Premier League Champion Liverpool ကလည်း Bayern မှာကစားနေတဲ့ Spain ကွင်းနဲ့လူ Thiago Alcantara နဲ့ Wolves က Portuguese တိုက်စစ်မှု Diego Jota တို့ကိုခေါ်လိုက်ပါတယ်။ Alcantara ကိုပေါင်25တန်းနဲ့ခေါ်ပြီးတော့၄နှစ်စာချုပ်ချုပ်လိုက်ပါတယ်။ Liverpool ကိုပြောင်းလာတာနဲ့ပတ်သက်ပြီး Alcantara ပြောတာကတော့
Wow, I think it's an amazing feeling.
ကျေးဇူးတင်ပါတယ်ဒီကိုပြောင်းလာရတဲ့အတွက်အရန်ပြောပါရဲဒီလိုပြောင်းလာဖို့အတွက်လည်းအချိန်တော်ကြာကလေးကစောင့်နေတာဖြစ်ပြီးတော့ဒီခံစားမှုကဘာနဲ့မှမတူရဲထူးကြပါရဲကစားသက်နည်းနည်းကြာလာတော့တတ်နိုင်တဲ့လောက်စုရရခြင်းပြီးရတဲ့အခါမှာလည်းထပ်ထပ်လိုချင်လာပါရဲဒီအသင်းကလည်းကျွန်တော်ပြောသလိုပါပဲကျွန်တော်ယီမန်ချက်တွေအားလုံးကိုပြည့်ခြင်းပြီးစုရအားလုံးနဲ့လိုချင်ပါရဲ
ပေါ်ရူဂီတိုင်းစစ်မှုဒီအေကိုဂျိုတာကိုတော့လေဦးကပေါင်း42တန်းနဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်တာပါ
When we look at the Premier League, you always see Liverpool as one of the biggest.
Premier League ကိုကြည့်ရင် Liverpool ကအသင်းကြီးတွေကသတင်းဖြစ်ပြီးသူတို့ကခေါ်မယ်ဆိုတော့ညှင်းမို့ဆိုတာမဖြစ်နိုင်ပါဘူး
။ Spain ဘက်မှာတော့ Uruguay တိုက်စစ်မှု Luis Suarez က Barcelona နဲ့စာချုပ်ကိုအဆုံးသတ်ပြီးတော့ Atletico Madrid အသင်းကိုပြောင်းဖို့သဘောတူလိုက်ပြီးဆိုပြီးတော့သတင်းတွေထွက်ပေါ်နေပါတယ်။အချို့သတင်းတွေမှာတော့ Italy Champion Juventus အသင်းကလည်းသူ့ကိုစိတ်ဝင်စားနေတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ။ကောက်တီပြိုင်ပွဲတွေမှာတော့ American Open ကောက်တီပြိုင်ပွဲပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲပြီးသွားခဲ့ပါပြီ။ New York က Wingfoot ကောက်ကွင်းမှာကစားကြတာမှာ American ကအသက်28နှစ်အရွယ် Bryson DeChambeau ကနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။သူကသမတ်ရိုက်ချက်တဲ့6ချက်ရှော့ရိုက်ပြီးတော့ American Open ကိုပထမဆုံးအကြိမ်ဘိုးဆွဲသွားတာပါ။ဒါဟာသူ့အတွက်တော့ပထမဆုံး Major Superstar လည်းဖြစ်ပါတယ်။ဒီနေ့မှာထူးခြားတာက DeChambeau တယောက်ပဲသမတ်ရိုက်ချက်ထက်ရှော့ရိုက်နိုင်ခဲ့ပြီးတော့ကျန်တဲ့ကစားသမားတွေတယောက်မှမရိုက်နိုင်ခဲ့ပါဘူး။American က Matthew Wolff ကတမတ်ရိုက်ချက်အတိုင်းရိုက်ပြီးဒုတိယရသွားပြီးတော့ တောင်အာဖရိကက Louis Oosthuizen ကလည်းတမရိုက်ချက်ထက်နှစ်ချက်ပိုရပြီးတော့တတိယရခဲ့ပါတယ
် This one's for my parents, it's for Mike Shai, it's for Chris, it's for my whole team.
သူတို့အများကြီးပတ်ပိုးပေးခဲ့လို့အခုလိုအနိုင်ရခဲ့တာဖြစ်တယ်ဆိုပြီးတော့ပွဲပြီးမှပြောလိုက်ပါတယ်နော်ဘာရစ်ကူးဆတ်မှုတွေကြောင့်ဆွေဆိုင်ထားတဲ့ပြင်သစ် Open Tennis ပြိုင်ပွဲကိုရှေ့သတင်းပတ်မှာစတင်မှာဖြစ်ပြီးတော့ September 29ရက်နေ့ကနေ October 17ရက်နေ့ထိကျင်းပသွားမှာဖြစ်ပါတယ်ပြင်သစ် Open မတိုင်ခင်မှာကျင်းပတဲ့ Italian Open Tennis ပြိုင်ပွဲမှာတော့အမျိုးသားဘက်မှာကမ္ဘာနံပါတ်1 Novak Djokovic နဲ့အမျိုးသမီးဘက်မှာတော့ Romania က Simona Halep တို့ကအနိုင်ရပြီးတော့ပူဆွဲသွားပါတယ်။ Halep နဲ့ Pliskova တို့တနင်္လာနေ့က Final ကစားကြတာမှာ Halep က 6-3-1-1 နဲ့ဦးဆောင်နေတော့မှာ Pliskova ကဒဏ်ရာရတာကြောင့်ဆက်မကစားနိုင်တော့ပဲအရှုံးပေးလိုက်တဲ့အတွက် Halep အနိုင်ရသွားပါတယ်။အမျိုးသား Final မှာတော့ Djokovic နဲ့ Diego Schwartzman တို့ကစားခဲ့ကြပြီးတော့Djokovic က 0-5-6-3 နဲ့နှစ်ပွဲပြနိုင်သွားပါတယ်။ဒါဟာ Djokovic အတွက်တော့ Masters Tennis ပြိုင်ပွဲကို36ချိန်မြောက်စံချိန်တင်နိုင်သွားတာဖြစ်ပြီးတော့လာမယ့်ပြင်သစ် Open အတွက်လည်းအလားအလာကောင်းသွားပါတယ်။ဒါပေမဲ့ပြင်သစ် Open ရဲ့ပြင်နဒါကလည်းဒီနှစ်ပြင်သစ် Open မှာဝင်ကစားမှာဖြစ်လို့ဘသူဘိုးဆွဲမယ်ဆိုတာကတော့စိတ်ဝင်စားစရာဖြစ်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲသုံးသပ်လိုက်ပါခင်ဗျာ။
တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးရှင
်။ဘိုလ်ရူးညတွေတင်ပတ်စင်ကဏ္ဍတွေပြီးတဲ့နောက်အခုဆက်ပြီးတင်ပြချင်းချုပ်ကိုပြောပြပါမယ်။ဝန်လုံးသူအမေရိကန်တရားဝန်ချုပ်တရားသူကြီးလူပီတာဂင်းစပါ့ဒီယာမှာအစားထုတ်ခံထားမဲ့သူတွေဆိုတော့စနေနေ့မှာကြေညာဖို့ဆင်ခြင်ထားတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ကြေညာချက်ကိုအင်ဂျီတော်ကနေထုတ်ပြန်သွားမယ်ဆိုတာသမ္မတထရမ့်က Twitter မှာအင်္ဂါနေ့ကရေးတာပါ။သူစဉ်းစားနေတဲ့ Conservative ယူဝါဒရှိသူမျိုးသမီးတရားသူကြီး၅ဦးတွေကတူးဖြစ်မယ်လို့သမ္မတထရမ့်ကအစောပိုင်းမှာပြောထားပါတယ်။ဒီနေ့ကုလသမဂ္ဂထွေထွေညီလာခံအတွက်အင်္ဂါနေ့ကစာပြေကမ္ဘာကောင်းဆောင်နေမိန့်ခွန်းပြောနေကြတာမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကCOVID-19 ကာကွယ်ဆေးဖြန့်ဖြူးမှုအကြောင်းနဲ့ကပ်ရောဂါကိုနှိမ်နှင်းသွားမယ်အကြောင်းပြောသလိုဒီကပ်ရောဂါကိုစတင်ခဲ့တဲ့တရုတ်နိုင်ငံကလည်းတာဝန်ခံမှုရှိအောင်လုပ်ရမှာဖြစ်တယ်လို့ပြောသွားပါတယ်။တရုတ်နိုင်ငံကနေမင်းငွန်းပြောခဲ့တဲ့သမဏရှိချင်းဖြင့်ကလည်းဗိုင်းရပ်စ်ကိုနှိမ်နှင်းသွားမယ်လို့ကတိပြုပြောဆိုပါတယ်။ပြီးခဲ့တဲ့တစ်ပတ်ကတည်းကဆိုရင်ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ခံရသူအနည်းငယ်ကျဆင်းလာတဲ့အိန္ဒိယနိုင်ငံမှာဒီကနေ့နောက်ထပ်ပိုးကူးသူ 13,000 ရှိပြီးပိုးကူးခံရသူစုစုပေါင်း 5.6 တန်းကျော်သွားပါပြီ။ဒီကနေ့မှာသေဆုံးသူ 1,085 ဦးရှိတဲ့အတွက်စုစုပေါင်းသေဆုံးသူကလည်း 9,000 ကျော်နေပါပြီ။ဗိုလ်ကူးစက်ခံရသူ 6,900 ကျော်နဲ့ကမ္ဘာမှာအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကိုအိန္ဒိယနိုင်ငံကသတင်းပတ်တွေအတွင်းကြော်သွားလိမ့်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းရှိနေပါတယ်။တခြားအခြားနိုင်ငံတွေထဲမှာဆိုရင်တော့အင်ဒိုနီးရှားမှာဒီကနေ့ဗိုလ်ကူးသူ 4,465 ဦးနဲ့တရက်အတွင်းစံချိန်တင်အများဆုံးဗိုလ်ကူးစက်ပါတယ်။သေဆုံးသူကတော့နောက်ထပ် 140 တိုးလာပါတယ်။အလားအလာရှိတဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်ဆန္ဒခွင့်ပြုနိုင်ရေးအတွက်တင်းကျပ်တဲ့စီမံစည်းကမ်းတွေချမှတ်ဖို့အမေရိကန်အစားအသောက်နဲ့ဆေးဝါးကုကရေးဌာန FDA ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။အကြံပြုတင်ပြထားတဲ့အဲ့ဒီစီမံတွေထဲမှာနောက်ဆုံးအဆင့်ဆန္ဒကာကွယ်ဆေးထိုးခံထားသူတွေကိုဆေးဝါးထုတ်လုပ်သူတွေကအနီးကပ်စောင့်ကြည့်ဖို့လည်းပါဝင်ပါတယ်။ဗိုလ်ရူးညတဲ့ VOE Radio အစီအစဉ်တွေကိုည9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 633ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ကနေထုတ်လွှင့်နေတာဖြစ်ပါတယ်။ VOA စီစဉ်တွေကိုအားပေးနှားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဘေးပြာဝေးကွာပြီးကျန်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါမယ်။
This program has come to you from the Voice of America, Washington.